Welcome to the Voice of America in Burmese.
Jadi mingla phya phya ne pisu ne mne kin phyet cha ba de kya PO American dan ye 2019 khu ne zon la 9 ye taw cha ni mne be season ni go Washington DC myo kan ga ni tainu meter 30 40 48 50 do ga ni dai yai thol lwin ni ba bi chano nyan win aw ma ti kini mne kin season ni go taw win yu tin sat ma ma kya
mingla ba shin jama ga khimyo tat ba ဒီမနေ့ကတင်ရီကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါ။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ကိုယ်ရေးအရာရှိတွေနဲ့ရုရှားလိုချာဆက်နွယ်မှုဆိုင်ရာစုံစမ်းမှုတွေကိုမလုပ်ဖို့အတွက်တိုက်တွန်းခဲ့တယ်လို့သမ္မတအလုပ်ဖြုတ်ပစ်ခဲ့တဲ့ FBI အကြီးအကဲကချက်တပရင်းနဲ့လွှတ်တော်ကြားနာပွဲမှာပြောကြားလိုက်ပါတယ်။ကနေဒါနိုင်ငံကကြာချစ်ကြီးခီးတော်ရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့တောက်ကြန်နေမှာကနေဒါခီးစင်ကိုအဆုံးသတ်ပြီးဆွေဒင်နိုင်ငံကိုဆက်လက်ထွက်ခွာရမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာတရုတ်နဲ့အရှိတောင်အာရှဆက်ဆံရေးပေါ်အမေရိကန်ပညာရှင်တွေရဲ့ရှူဒေါင်းကြားနာပွဲတရုတ်ကိုအမေရိကန်လွှတ်တော်မှာမနေ့ကကျင်းပခဲ့ပါတယ
် we met with the commander in chief and I left that meeting somewhat disturbed I
အဲ့ဒီကြားနာပွဲအပြည့်စုံကိုသတင်းတွေပြီးနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်တခါအမေရိကန်နိုင်ငံရေးမှာထိတ်တန့်ရောက်သတင်းတပုတ်ဖြစ်တဲ့ FBI အကြီးအကဲဟောင်းကဒီကနေ့လွှတ်တော်ကြားနာပွဲတရက်မှာထွက်ဆိုခဲ့တာနဲ့ပတ်သက်လို့လည်းအပြည့်စုံကိုတင်ဆက်ဖို့ရှိသလို UNFC အဖွဲ့ခေါင်းဆောင်တွေနဲ့ဒီဟိုအစိုးရရဲ့ကိုယ်စားလှယ်တွေဒီအပိုင်းမှာတွေ့ဆုံမှုရှိတဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒီအကြောင်းတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မဆူမြတ်မွန်တို့ပြောပြပေးမှာပါ။
American သမ္မတ Donald Trump ကသူ့ရဲ့ကိုယ်ရေးအရာရှိတွေနဲ့ Russia အရာရှိတွေကြားဆက်နွယ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့အတွက်တိုက်တွန်းခဲ့တယ်လို့သူ့ကိုတစ္ဆာရှိဖို့ပါမျှော်လင့်ထားကြောင်းသမ္မတ Trump အလုပ်ဖြုတ်ပစ်ခဲ့တဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုအကြီးအကဲဟောင်း James Comey ကပြောကြားလိုက်ပါတယ်။၃နိုင်လောက်ကြာမြင့်ခဲ့တဲ့ချက်တပရင်းနဲ့အထက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကြားနာပွဲမှာ Mr. Comey ကပြောကြားခဲ့တာဖြစ်ပြီးသူဟာအလုပ်မပြုတ်ခင်လတွေအတွင်းသမ္မတနဲ့တရားတွေ့ဆုံပြောကြားမှု၉ချိန်ရှိခဲ့တယ်လို့ပြောပါတယ်။ Mr. Comey ရဲ့ကြားနာပွဲကို American ရုပ်သံဌာနကြီးတွေကလည်းဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပြီးကမ္ဘာတစ်လောကအချင်းနဲ့တပြေးညီကြီးရှုနိုင်ခဲ့တာပါ။သမ္မတ Trump က Mr. Comey ကိုပြီးခဲ့တဲ့လတုန်းကအလုပ်ဖြုတ်ပစ်ခဲ့တာဖြစ်ပြီး Russia ရဲ့ American ရွေးကောက်ပွဲကိုဂျန်ဝင်နှောက်ယှက်မှုတွေဥဆောင်ပြီးတော့စုံစမ်းစစ်ဆင်းနေတဲ့ FBI အဖွဲ့အကြီးအကဲကိုအလုပ်ဖြုတ်ပစ်ဖို့အတွက်ဆုံးဖြတ်ချိန်မှာသူဟာဒီ Russia ကိစ္စကိုစဉ်းစားနေတယ်လို့လည်းပြောကြားခဲ့တာပါ။2016 American ရွေးကောက်ပွဲမှာ Russia ရဲ့ဂျန်ဝင်နှောက်ယှက်မှုရှိကြောင်း American ထောက်လှမ်းရေးအတိုင်းဝိုင်းကခိုင်ခိုင်မာမာယုံကြည်ကြည်နဲ့ဆုံးဖြတ်ခဲ့တာဖြစ်ပြီးပေါ့ပေါ့တန်တန်ဆုံးဖြတ်ခဲ့တာမဟုတ်ပါဘူးလို့ Mr. Comey ကပြောကြားခဲ့ပါတယ်။
ဗြိတိန်နိုင်ငံမှာဂျာတာရင်းနီကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမဲရလတ်တွေကိုစတင်ရေးတွက်နေပါပြီ။မဲပေးခဲ့သူတွေကိုကောက်ခံတဲ့စစ်တမ်းတွေအရတော့ဘယ်ပါတီကမှအပြတ်အသတ်အနိုင်ရမယ့်ပုံမရှိပါဘူး။စစ်တမ်းတွေအရလက်ရှိအာဏာရ Conservative Party ကအမတ်နေရာ314နေရာအဓိကအတိုက်အခံ Labor Party က266နေရာရမယ်လို့ကြိုတင်ခန့်မှန်းထားပါတယ်။အထက်နဲ့အောက်လွှတ်တော်အမတ်နေရာစုစုပေါင်း650ကိုရွေးချယ်တဲ့ရွေးကောက်ပွဲမှာပါတီတစ်ခုကအများစုထွန်းမိုးနိုင်ဖို့အတွက်အမတ်နေရာ326နေရာအနိုင်ရဖို့လိုပါတယ်။ Conservative Party အနေနဲ့လွှတ်တော်မှာအကြီးဆုံးပါတီဖြစ်ပေမဲ့အမတ်နေရာအများဆုံးရတဲ့ပါတီတော့ဖြစ်မဲ့ပုံမရပါဘူး။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ပြင်ဆင်နေချိန်မှာလက်ရှိဝန်ကြီးချုပ်ထရီဇာမေကအထွေထွေရွေးကောက်ပွဲကိုအချိန်ဆပြီးကျင်းပခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပိုင်းအလို့မှာလန်ဒန်မြို့တော်နဲ့မန်ချက်စတာမြို့တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးစုစုပေါင်း30တေဆုံးခဲ့တာကြောင့်မဲဆန္ဒရှင်တော်တော်များများအတွက်လုံခြုံရေးကိစ္စကဦးစားပေးစဉ်းစားစရာဖြစ်ခဲ့ပါတယ်
။ဗြိတိန်နိုင်ငံမြို့တော်လန်ဒန်မှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့အတွက်နောက်ဆုံးအဆင့်စီစဉ်မှုတွေလုပ်မယ်လို့တန်တရာရှိသူ၃ဦးကိုဗိုလ်ဘူးနဲ့ဇက်တိုက်ဆင်းနှင်းမှုတွေအတွက်မှာဖမ်းဆီးရမိခဲ့တယ်လို့လန်ဒန်ရဲတွေကပြောပါတယ်။သူတို့ဟာဆင်းနှင်းနေ့ကဖြစ်ပွားခဲ့တဲ့လန်ဒန်တံတားတိုက်ခိုက်မှုပုံစံမျိုးလုပ်ဖို့အတွက်စီစဉ်နေတာလို့ဆိုပါတယ်။အခုဖမ်းမိသူတွေကအသက်30ဝန်းကျင်ရှိပြီးလန်ဒန်တံတားနဲ့ဘိုရိုဇီးတဝိုက်10ဦးသေဆုံးပြီး48ဦးဒဏ်ရာရစေတဲ့ဗန်ကားနဲ့ရောဓာတ်နဲ့ပါတိုက်ခိုက်ခဲ့သူတွေနဲ့ဆက်နွယ်မှုတော့မရှိပါဘူးလို့ရဲတွေကပြောပါတယ်။ဒီတိုက်ခိုက်သူတွေကိုဆင်းနှင်းနေ့ကလက်နက်အပြည့်နဲ့ရဲတွေကပြစ်ခတ်တာကိုဒေသခံတူရိုက်ထားတဲ့ဗီဒီယိုအသစ်ထွက်လာချိန်မှာအခုလိုအကြမ်းဖက်ဖို့ကြံစည်သူနောက်ထပ်3ဦးကိုဖမ်းမိကြောင်းသတင်းတွေထွက်လာတာပါ။ Times သတင်းစာပါနောက်ဗီဒီယိုတစ်ခုမှာတော့လန်ဒန်တံတားတိုက်ခိုက်သူ3ဦးဖြစ်တဲ့ Khurram Shahzad Butt, Rachi Rodunay နဲ့ Yusuf Zakbaru ကို သူတို့မကြမကြာတွေ့ဆုံလေးရှိတဲ့လန်ဒန်ရှေးဘက်မွတ်စလင်များအတွက်တည်ထောင်ဖွင့်ထားတဲ့ Women Fitness Center အားကစားရုံပြင်ပမှာတိုက်ခိုက်မှုမဟုတ်ခင်9ရက်ကသူတို့ကိုဖက်လဲတခင်ရဲမောနေတာကိုပြသထားပါတယ်ဒီအားကစားရုံဟာပထမဆုံးလန်ဒန်မှာအသေးခံဘုံးခွဲတိုက်ခိုက်ခံရတဲ့2005ခုနှစ်လန်ဒန်မြို့ယထာဘုံးခွဲမှုမှာပါဝင်သူတွေကိုလေ့ကျင့်သင်ကြားပေးရမှာကူညီခဲ့တယ်လို့အဆွဆွဲခံသူပိုင်ဆိုင်တဲ့အားကစားရုံဖြစ်ပါတယ်
ကတာနိုင်ငံကိုတူရကီကတပ်သား 3,000 ဆေးလွတ်မယ်လို့ဆုံးဖြတ်ချက်ကတူရကီနဲ့ကတာနိုင်ငံတို့ရဲ့ဆက်ဆံရေးခိုင်မာမှုကိုပြသနေပေမဲ့ကတာကိုတန်တမန်အဆက်အသွယ်ဖြတ်တောက်ခဲ့တဲ့ပင်လယ်ကွေ့9နိုင်ငံနဲ့အဲ့ဒီနိုင်ငံကြားဂျားဝင်ဆေးဆက်ပေးနိုင်မယ့်အနေအထားတော့မရှိတော့ပါဘူးကတာဟာဒီကျန်းဖက်သမားတွေကိုအားပေးနေတယ်လို့ဆိုပြီးတော့ဆာဒီအာရေဗျာအာရဗ်စော်ဘွားများပြည်ထောင်စု UAE ဘာရိန်အီဂျစ်နဲ့ယေမန်နိုင်ငံတို့ကတန်တမန်အဆက်အသွယ်ရုပ်သိရဖြတ်တောက်ခဲ့ပြီးတဲ့နောက်မှာတူရကီသမ္မတရီဂျက်ပ်တိုင်ယက်အာဒိုဝမ်ကဂျောင်းဝင်ဆေးဆက်ဖေးဖို့ကြိုးစားခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းမှာတော့တူရကီလွှတ်တော်မှအထူးအစည်းအဝေးခေါ်ယူပြီးတော့ကတားစစ်တပ်နဲ့ပူးတွဲဆေးရေးလေ့ကျင့်ဖို့တူရကီတပ်သား3,000ဆေးလွတ်မယ်လို့သမ္မတအာဒိုဝမ်ကညံ့ကြားခဲ့ပါတယ်။တူရကီအနေနဲ့ကတားစစ်တပ်ကိုထောက်ခံမှုပေးတဲ့လုပ်ရပ်ကိုရှောင်ရှားပြီးတော့ပြည်ထနာမှာဂျားဝင်ဆေးဆက်ပေးတဲ့လို့အရှိလေပိုင်းရဲ့ကျွမ်းကျင်သူတချို့ကသုံးသပ်ပါတယ်။ဒါပေမဲ့တူရကီရဲ့လုပ်ရပ်ဟာစီးပွားရေးကြောင့်ဖြစ်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်ရှင်။
Your American Fan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်အရကနေဒါနိုင်ငံကိုငှားကြချစ်ချီခီးတောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ် Dawn San Suu Kyi ဟာဒီကနေ့တောက်ကြနေမှာကနေဒါခီးစဉ်ကိုအဆုံးသတ်ပြီးဆွေဒင်နိုင်ငံကိုဆက်လက်ထွက်ခွာတော့မှာဖြစ်ပါတယ်။ Dawn San Suu Kyi ကချက်သပရင်းနေမနက်ပိုင်းမှာကနေဒါဘရင်ကန်ချုပ် David Johnston နဲ့တွေ့ဆုံခဲ့ပါတယ်။ဗုဒ္ဓဟူးနေ့တုန်းကတော့ကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားစီးပွားရေးနဲ့ဖွံ့ဖြိုးရေးအတွက်ပူးပေါင်းဆောင်ရွက်ပြီးပုံမနီးကပ်တဲ့ဆက်ဆံရေးတည်ဆောက်ဖို့အပြင်အုပ်ချုပ်ရေးဒီမိုကရေစီစနစ်နဲ့လူခွင့်ရေးကိစ္စဆိုင်ရာတွေမှာကနေဒါအစိုးရကအကူအညီပေးဖို့ကိစ္စရပ်တွေကိုဆွေးနွေးပါတယ်တွေ့ဆုံမှုအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ8တန်းကျော်ထောက်ပံ့မှာဖြစ်ကြောင်းပြောပါတယ်ဒေါ်ဆန်းစုကြည်ကချက်သပရင်းညနေပိုင်းမှာOntario ပြည်နယ်အစိုးရဖွင့်တဲ့တွေ့ဆုံပြီးတောက်ကြမနဲ့ပိုင်းမှာတော့ Toronto မြို့ဝင်နဲ့တွေ့ဆုံဖို့ရှိတယ်လို့အဲ့ဒီမှာနေထိုင်တဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
ဂျွန်လ9ရက်နေ့တုန်းကဘိမ်းမြို့ကနေပြီးရန်ကုန်မြို့ကိုအသွားပြတ်ကျခဲ့တဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ကခီးတဲ့အလောင်း32လောက်ကိုကြာတာပြေးနေတုန်းကတွေ့ရှိခဲ့ပါတယ်ပြကြလေရဲ့အစိုက်ပိုင်းတချို့နဲ့ရုပ်အလောင်းတွေကိုတနင်္သာရီတိုင်းကြောင်းနီမော်ကြီးရွာရဲ့အနောက်ဖက်14မိုင်အကွာလောင်းလုံမျိုးရဲ့အနောက်တောင်ဘက်22မိုင်အကွာပင်လယ်ထဲမှာရှာဖွေတွေ့ခဲ့တာပါ ဂျာတာဘရင်းနဲ့ညနေ9နာရီအထိအမျိုးသားအလောင်း2လောင်းအမျိုးသမီးအလောင်း22လောင်းနဲ့ကလေးအလောင်း10လောင်းစုစုပေါင်းရုပ်အလောင်း32လောင်းတွေ့ရှိဆဲယူနိုင်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်အလောင်းတွေအပြင်ဒီ Y8 လေရင်ရဲ့ဘိန်းတစ်ခုအသက်ငယ်အင်ဂျီတွေနဲ့ပစ္စည်းထည့်တဲ့အိတ်တချို့ကိုလည်းဆယ်ယူရရှိခဲ့ပါတယ်ဆယ်ယူရရှိတဲ့ရုပ်အလောင်း29လောင်းကိုတော့ဒဝဲမျိုးကဒီတပ်မတော်ဆေးရုံကိုပို့ဆောင်ခဲ့ပြီးလိုအပ်တဲ့ဆေးဘက်ဆိုင်ရာစစ်ဆေးမှုတွေကိုဆောင်ရွက်နေတယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဒေသမှာဖမ်းမိထားတဲ့တရုတ်နိုင်ငံသားနှစ်ဦးကိုတပ်ပစ်ခဲ့တယ်လို့ IS စစ်သွေးထွက်အဖွဲ့ကကြေညာလိုက်ပါတယ်တရုတ်ဘာသာတင်ကြားပေးနေသူအမျိုးသားတအုပ်နဲ့အမျိုးသမီးတူကိုလုံခဲ့တဲ့သတင်းနှစ်ပတ်တုန်းကဘလူးချီစတန်ခရိုင်ရဲ့မြို့တော်ကီတန်မှာတနက်နဲ့ပြေးပြီးတော့ပြန်ပြီးဆွဲသွားခဲ့ကြတာဖြစ်ပါတယ်နောက်တရုတ်အမျိုးသမီးတအုပ်ကတော့တနက်သမားတွေကကားပေါ်ကိုတနက်နဲ့ချိန်ပြီးတော့အတင်းတက်ခိုင်းချိန်မှာထွက်ပြေးလွတ်မြောက်ခဲ့တာဖြစ်ပါတယ်
အရက်ကိုအသင်းအစ်တောင်တုံးသူတွေအနေနဲ့အုံနောက်ရဲ့ဆောင်ရွက်မှုတွေကိုထိခိုက်နိုင်တယ်လို့ Britain သုတေသီရဲ့စစ်တမ်းတစ်ခုမှတွေးရှိခဲ့ပါတယ်။အသက်ကြီးလာလို့အုံနောက်ရဲ့လုံဆောင်ချက်တွေထိခိုက်တယ်လို့မျိုးနေ့စဉ်အရက်တောင်တုံးမှုကြောင့်အုံနောက်ကိုထိခိုက်နိုင်တယ်လို့လေးလာချက်မှတွေးရှိခဲ့တာပါ။အသက်အနှစ်30အတွင်းမှတပတ်ကိုအရက်၈ခွက်ကနေပြီးတော့12ခွက်တောင်တုံးသူတွေရဲ့အုံနောက်တွေကို Oxford တက္ကသိုလ်ကပညာရှင်တွေလေ့လာခဲ့ပါတယ်။စစ်တမ်းမှပါဝင်သူ950က1985ခုနှစ်ကစလို့9နှစ်တစ်ချိန်စစ်တမ်းနဲ့ဆိုင်တဲ့မေးခွန်းတွေကိုလည်းဖြေကြားခဲ့ရတဲ့အပြင်အုံနောက်မှာအပြောင်းလဲတွေဖြစ်နေတာကိုသိနိုင်ဖို့အတွက် MRI scan ဖတ်ပြီးတော့လည်းတိုင်းတာလေ့လာခဲ့ကြပါတယ်။ဒီလေ့လာမှုကနေပြီးတော့တနေ့ကိုအရက်တစ်ခွက်ကနေနှစ်ခွက်တောက်သူတွေရဲ့အုံနောက်မှာမှတ်ညံတဲ့ဆိုင်တဲ့အပိုင်းထိခိုက်တာကိုပညာရှင်တွေကတွေ့ရှိခဲ့ပါတယ်ရှင
်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်ဆွမျက်မွန်တို့ကပြောပြခဲ့ကြတာပါဒီမြန်မာပြည်ဆိုင်ရာသတင်းတွေမတင်ဆက်ခင်အခုတော့အမေရိကန်နိုင်ငံရဲ့အခြေအနေကိုကြည့်အောင်ပါ2016အမေရိကန်ရွေးကောက်ပွဲမှာရုရှားအစိုးရဝင်ရောက်ဆွဲဖက်ခဲ့သလားဆိုတဲ့စုံစမ်းမှုကြောင့်သူ့ကိုသမ္မတဒိုနယ်ထရမ့်ကယာရုကနေဖေရှားခဲ့တာလို့ယုံကြည်ကြောင်း FBI ညွှန်ကြားရေးမှူးဟောင်းကပြောကြားခဲ့ပါတယ်သူ့ရဲ့စွမ်းဆောင်မှုနဲ့ FBI အဖွဲ့ကြီးကိုထရမ့်အစိုးရကတိတ်ခါချခဲ့တယ်လို့လည်းလွှတ်တော်ကြားနာပွဲမှာ James Comey ထွက်ဆိုသွားခဲ့ပါတယ်လူအများရဲ့စိတ်ဝင်စားမှုရခဲ့တဲ့ဒီကြားနာပွဲကထွက်ဆိုချက်တွေကသမရဘော်ဘလူတက်ရောက်မှုရှိနိုင်ပါတယ်မတ်ဆွမြတ်မွန်ကစူးစီးတင်ပြထားပါတယ
်အမေရိကန်ပြည်ထောင်စုမှာ2016သမရရွေးကောက်ပွဲအနိုင်ရအောင်သမရဒေါ်နယ်ထရမ့်ရဲ့အဓိကအကြံပေးတွေနဲ့ရုရှားအစိုးရကြားပူးပေါင်းဆောင်ရွက်ခဲ့သလားဆိုတာနဲ့ပတ်သက်လို့ FBI ရဲ့စုံစမ်းမှုအပြင်အထက်နဲ့အောက်လွှတ်တော်ကော်မတီ၄ခုထက်မင်းနဲ့မှစုံစမ်းစစ်ဆေးနေချိန်မှာ FBI ညွှန်ကြားရေးမှူးဟောင်းကကြာသပတေးနေ့ကလွှတ်တော်အမတ်တွေရဲ့အမေးတွေကိုဖြေကြားခဲ့တာဖြစ်ပါတယ်သမရထရမ့်ယာရုကနေဖေရှားခဲ့တဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကယာရုကအထုတ်ခံရပြီးတဲ့နောက်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာပထမဆုံးလာရောက်ထွက်ဆိုခဲ့တာပါဒါကြောင့်ဒီကြားနာပွဲအပေါ်ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းသာမကအများကစိတ်ဝင်စားခဲ့တာပါအမေရိကန်ဆိုင်ရာရုရှားတပ်အမတ်နဲ့ဆက်သွယ်ခဲ့မှုအပေါ်သတင်းထင်ချန်ခဲ့မှုကြောင့်ယာရုကနေနှုတ်ထွက်ခဲ့ရတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn အပေါ်စုံစမ်းစစ်ဆေးမှုတွေကိုရပ်ဖို့သမ္မတဒေါ်နယ်ထရမ့်ကသူ့ကိုပြောကြားခဲ့တယ်ဆိုတာကို Mr. Comey ကကြားနာပွဲမှာအတည်ပြုပြောခဲ့ပါတယ်။အဲ့လိုသမ္မတကတိုက်တွန်းခဲ့မှုကြောင့်တရားစီရင်ရေးအပေါ်နှောက်ယှက်တားဆီးရရောက်သလားဆိုတာကိုတော့ဒါကိုအထူးရှေ့နေကသာဆုံးဖြတ်မှာဖြစ်တယ်လို့ Mr. Comey ကအခုလိုပြောကြားခဲ့ပါတယ
်။ I don't think it's for me to say whether the conversation I have with the president was an effort to obstruct. I took it as a very disturbing thing, very concerning.But that's a conclusion I'm sure the special counsel will work towards.
ကျွန်တော်နဲ့သမ္မတဂျာမားပြောခဲ့တဲ့ဇာတ်ရည်ကနောက်ဆက်ဟန်တာဖို့ပြောခဲ့တာလားဆိုတာကျွန်တော်အနေနဲ့ပြောဖို့တင့်တယ်လို့မထင်ပါဘူး။ပြောခဲ့တဲ့ဇာတ်ရည်ကတိတ်ကိုစိတ်အနှောက်အယှက်ဖြစ်ရတယ်။တိတ်ကိုစိုးရိမ်စရာကောင်းတယ်လို့ပဲကျွန်တော်မှတ်ယူပါတယ်။ဒါပေမဲ့သမ္မတကဘာရည်ရွယ်ချက်နဲ့ပြောခဲ့တာလဲ။တရားစီရင်ရေးကိုနောက်ဆက်တဲ့သဘောလားဆိုတာကိုတော့အထူးရှင်တွေကစဉ်းစားသုံးသပ်လိမ့်မယ်လို့ကျွန်တော်အသေးချာယုံကြည်ပါတယ်။
သူပြောသွားတဲ့အထူးရှေ့နေဆိုတာကတော့တရားရေးဌာနတာဝန်ပေးချက်အရ FBI ရဲ့စုံစမ်းမှုကိုဦးဆောင်နေတဲ့အထူးရှေ့နေ Robert Mueller ကိုညွှန်တာဖြစ်ပါတယ်။အခုလို2016သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်မှုရှိသလားဆိုတာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီအောက်လွှတ်တော်ထောက်လှမ်းရေးကော်မတီတို့မှလည်းစုံစမ်းနေတဲ့အပြင်အထက်နဲ့အောက်တရားရေးကော်မတီတွေမှလည်းစုံစမ်းစစ်ဆေးနေတာပါ။ကြာသပတေးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှ Mr. Comey ရဲ့ထွက်ဆိုချက်တွေအရသမ္မတထရမ့်ဟာတရားရေးကိုနှောက်ယှက်ဟန်တားရရောက်နိုင်တယ်ဆိုရင်တရားရေးကော်မတီတွေရဲ့စုံစမ်းမှုဟာရုရှားဝင်ဆွတ်ခဲ့သလားဆိုတဲ့ကိစ္စကနေသမ္မတရဲ့လောက်ရကဥပဒေချိုးဖောက်သလားရာဇဝတ်မှုမြောက်သလားဆိုတဲ့ဘက်ကိုအာရုံစိုက်သွားနိုင်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတချို့ကသုံးသပ်ပါတယ်အထူးသဖြင့်အောက်လွှတ်တော်တရားရေးရာကော်မတီအနေနဲ့သမ္မတကိုတရားစွဲတဲ့မတင်ဆိုတဲ့ဆွေးနွေးပြောကြားမှုတွေဖြစ်လာနိုင်ပါတယ် FBI ညွှန်ကြားရေးမှူးတာဝန်ယူရသူဟာ10နှစ်သက်တမ်းတာဝန်ထမ်းဆောင်ရပါတယ်။ဒါပေမဲ့တာဝန်သက်တမ်း6နှစ်ကျန်သေးတဲ့ James Comey ကိုသမ္မတဒေါ်နယ်ထရမ့်ကစွမ်းဆောင်ရည်ညံဖြင်းတယ်လို့ဆိုပြီးမေလ9ရက်နေ့ကယာရုကနေဖယ်ရှားခဲ့တာကြောင့် Washington နိုင်ငံရဲ့အတိုင်းဝိုင်းမှာအတော်လေးဆွေးနွေးပြောစရာဖြစ်ခဲ့ပါတယ်။သူ့ကိုယာရုကနေဖြုတ်ခဲ့တာနဲ့ပတ်သက်လို့ Trump အစိုးရကသူ့ကိုတိတ်ခါချလိန်ညာပြောခဲ့တယ်လို့ Mr. Comey ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာအခုလိုပြောသွားခဲ့ပါတယ
်။ And although the law required no reason at all to fire an FBI director, the administration then chose to defame me and more importantly the FBI.
FBI ညွှန်ကြားရေးမှူးတယောက်ကိုသမ္မတကယာရုကနေဖယ်ရှားဖို့ဥပဒေအရဘာအကြောင်းပြချက်မှမလိုပေမဲ့အစိုးရကကျွန်တော်ကိုယ်တိုင်မက FBI တစ်ခုလုံးကိုတိတ်ခါချခဲ့ပါတယ် FBI ဟာဖျော်ဖျက်ဖြစ်နေတယ်ညံ့ဖျင်းနဲ့ဥဆောင်မှုအောက်ရောက်နေတယ် FBI ခေါင်းဆောင်အပေါ်မှာအယုံကြည်မရှိကြဘူးလို့အစိုးရကပြောခဲ့ပါတယ်ဒါတွေဟာတကယ်အလိမ်အညာတွေဖြစ်ပါတယ် FBI ဝန်ထမ်းတွေအဲ့ဒီလိုပြောခံရတဲ့အပေါ်ကျွန်တော်စိတ်မကောင်းဖြစ်ရပါတယ်
ရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုကိစ္စကြောင့်သူ့ကိုသမ္မတကရာဂျူးကနေဖယ်ရှားခဲ့တယ်လို့ယုံကြည်ကြောင်း FBI ညွှန်ကြားရေးမှူးဟောင်းကကြားနာပွဲမှာပြောသွားပါတယ်။ FBI အကြီးအကဲနဲ့အရင်သမ္မတတွေကြားမကြာခဏတွေးဆောင်တာမျိုးမရှိခဲ့ပေမဲ့ဒေါ်နယ်ထရမ့်သမ္မတတာဝန်မယူခင်ကနေသူရာဂျူးကနေဖယ်ရှားမခံရခင်လေးလအတွင်းမှာလူကိုယ်တိုင်တွေးဆောင်ခဲ့တာရောတယ်လီဖုန်းနဲ့ဆက်သွယ်တာအပအဝင်သမ္မတထရမ့်ကသူ့ကိုအဆက်အသွယ်6ချိန်လုပ်ခဲ့တယ်လို့မစ္စတာကိုမီကကြားနာပွဲမှာပြောသွားပါတယ်။သမ္မတနဲ့တီးတန့်တွေးဆမှုတွေအတွင်ပြောကြားခဲ့တာကို မှတ်သားရေးထားချက်တွေကိုသူ့ရဲ့မိတ်ဆွေတယောက်ကနေတဆင့်သတင်းတောက်တွေကိုသတင်းပေးခဲ့တာဖြစ်တယ်လို့လည်းမစ္စတာကိုမီကဝန်ခံပြောသွားပါတယ်ပြောကြားချက်အသေးစိတ်ထွက်ပေါ်လာခဲ့ရင်စုံစမ်းဖို့အထူးရှိနေတယောက်ခန့်အပ်စေခြင်းနဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာလို့ပြောပါတယ်တမရနဲ့ဆက်သွယ်မှုတွေကိုခွဲပြူးချက်မရဘဲသတင်းတောက်တွေကိုပြောခဲ့တာကိုတမရထရမ့်ရဲ့ရှေ့နေမာကာဆိုဝစ်ကဝေဖန်ပြောကြားခဲ့ပြီးတော့ဒီကိစ္စစုံစမ်းစစ်ဆေးသင့်မသင့်တက်ဆိုင်တဲ့အာဏာပိုင်တွေကဆုံးဖြတ်လိမ့်မယ်လို့တုံ့ပြန်ခဲ့ပါတယ်။ယာရုကနေဖယ်ရှားခံရတဲ့ FBI ညွှန်ကြားရေးမှူးရဲ့ထွက်ဆိုမှုတွေကြောင့်တမရအပေါ်ပြည်သူတွေရဲ့သဘောထားအမြင်ထိခိုက်နိုင်ပေမဲ့တမရတာဝန်ကနေစင်ပေးရတဲ့အခြေအနေကြောင့်မှမဟုတ်ဘူးလို့နိုင်ငံရေးကျွမ်းကျင်သူတချို့ကတော့သုံးသပ်နေကြပါတယ်ရှင်။
မဆူမြတ်မစူးစီးတင်ပြခဲ့တာပါအခုတကနားဆင်ရမှာကတရုတ်နဲ့အရှေ့တောင်အာရှဆက်ဆံရေးပေါ်အမေရိကန်ပညာရှင်တွေရဲ့ရှုထောင့်ကြားနာပွဲကိုအမေရိကန်အထက်လွှတ်တော်မှာမနေ့ဇွန်လ10ရက်နေ့ကပြုလုပ်ခဲ့ပါတယ်အထူးသဖြင့်မြန်မာနိုင်ငံဟာတရုတ်ဘက်ကိုပို့ပြီးပါမသွားရအောင်အမေရိကန်ကဘယ်လိုဆက်ဆံတင်တယ်လဲဆိုတာတွေကိုဆွေးနွေးသွားကြတာပါဒီအကြောင်းကိုမန်အင်ဂျင်နိုင်ကအပြည့်စုံပြောပြမှာပါ
အထက်လွှတ်တော်ရဲ့အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးပြည်လဲသုံးသက်ရေးကော်မရှင်ကဦးစီးကျင်းပတဲ့ဒီကြားနာပွဲမှာအဓိကကတော့အရှေ့တောင်အာရှဒေသတွင်တရုတ်ရဲ့ဩဇာစက်ကွင်းကြားရောက်မယ်အန္တရာယ်အလားအလာရှိတဲ့အခြေအနေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုဆက်ဆံသင့်တယ်လဲဆိုတာကိုအမေရိကန်ပညာရှင်တွေရဲ့သုံးသက်ချက်အမြင်တွေထွက်ဆိုခဲ့တာဖြစ်ပါတယ်အထူးသဖြင့်တရုတ်အိမ်နီးချင်းမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအဓိကထားဆွေးနွေးသွားတာတွေ့ရပါတယ်ကြားနာပွဲမှာကိုယ်တိုင်ထွက်ဆိုခဲ့တဲ့Johns Hopkins တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာကျွမ်းကျင်သူပါမခဒေါက်တာကောဂျက်ဆင်ကတော့အရှိတောင်အာရှမှာအမေရိကန်အနေနဲ့ယင်းဤမြုပ်နှံမှုထက်လူထုနဲ့ထိတွေ့ဆက်ဆံပြီးလေ့ကျင့်ပညာပေးရေးအပိုင်းကိုဦးစားပေးတဲ့ကြောင်းအခုလိုတင်ပြသွားပါတယ
်။ Moving beyond infrastructure, I think we're not really
competitive. ဒီဆောက်ရေးအပိုင်းမှာကျွန်တော်တို့ကတကယ်ရှင်ပြိုင်လို့မရနိုင်ပေမဲ့လူတွေရဲ့စွမ်းရည်မြင့်နေမှုအပိုင်းကိုအမေရိကန်ကလုံနိုင်မယ်လို့ကျွန်တော်မြင်ပါတယ်။ဂျပန်တွေမှာပတ်စံရှိတဲ့ဆောက်လုပ်ရေးကုမ္ပဏီတွေရှိမယ်ဆိုရင်သူတို့လုံနိုင်မှာပါ။တကယ်လို့ကျွန်တော်မှာအမေရိကန်ဒေါ်လာ100ဘတ်ဂျက်အဖြစ်ရှိမယ်ဆိုရင်ဒေါ်လာ80ကိုအခြေခံအဆောက်အုံတည်ဆောက်ဖို့သုံးမှာမဟုတ်ပါဘူး။အဲ့ဒီအစားဖွံ့ဖြိုးဆဲနိုင်ငံတွေကလူတွေကိုအမေရိကန်ကိုခေါ်ပြီးပညာသင်ကြားပေးဖို့အသုံးပြုမှာပါ။
ဒီနေရာမှာကြားနာပွဲကိုကျင်းပတဲ့အထက်လွှတ်တော်ရဲ့အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးပြန်လည်သုံးသပ်ရေးကော်မရှင်အဖွဲ့ဝင် Robin Cleveland ကတော့မြန်မာနိုင်ငံမှာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတာဟာလူခွင့်ရေးကိုသဘောမပေါက်လို့မဟုတ်ဘဲသူတို့အကျိုးစီးပွားအတွက်လှုပ်ဆောင်နေခြင်းသာဖြစ်တယ်လို့အခုလိုပြောပါတယ
် we met with the commander in chief and I left that meeting somewhat disturbed in terms of how we were used
ကကွေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ကျမတို့တွေ့ဆုံဆွေးနွေးခဲ့ပူးပါတယ်ကျမထင်တာကကကွေးဦးစည်းချုပ်အနေနဲ့သူ့ကိုတင်နန်းပေးတာမရှိလို့ဒါမှမဟုတ်သူ့အနေနဲ့လူခွင့်ရေးကိုနားမယ်လို့ဆိုတာမျိုးဟုတ်မယ်မထင်ပါဘူးအဲ့တော့ကုချိုးစည်းပွားနဲ့နိုင်ငံရေးရာဆီဆော်မှုတွေကိုသူ့ရဲ့မူတွေအဖြစ်နဲ့အခြေခံထားပြီးစဉ်းစားတယ်လို့ကျမမြင်ပါတယ်ဒါကြောင့်ဒီလိုပုံကူမျိုးကိုတဦးချင်းစီအမေရိကန်ကိုခေါ်ပြီးပြောင်းလဲလာအောင်ဥပမာပြနိုင်လိမ့်မယ်လို့ကျမမမြင်မိပါဘူ
းဒါအပြင်ဒေါအောင်ဆန်းစုကြည်ဦးဆောင်မှုအခမ်းကဏ္ဍနဲ့ပတ်သက်လို့အာနာရှင်ဆန်နဲ့တစ်ဖက်မှာလည်းသူဟာဆေးဆက်ဆောင်ရွက်နိုင်သူအနာဂတ်ကိုကြိုးပြီးမြင်နိုင်သူလို့အမျိုးမျိုးသုံးသပ်နေကြတယ်လို့ Robin Cleveland ကဆိုပါတယ်အထူးသဖြင့်လူခွင့်ရေးနဲ့ပတ်သက်လို့အမေရိကန်တွေရဲ့ဝေဖန်မှုကြောင့်ဒေါအောင်ဆန်းစုကြည်ဟာတရုတ်နဲ့ပိုးပြီးနှိမ့်ဆက်လာတယ်ဆိုတဲ့သုံးသပ်ချက်နဲ့ပတ်သက်ပြီးပညာရှင်တွေကိုမေးခွန်းထုတ်ခဲ့ပါတယ်American Cheshire Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကတော့အခုလိုတုံ့ပြန်ခဲ့ပါတယ
်Her capacity in terms of real governance experience has been limited.
လက်တွေ့အုပ်ချုပ်ရေးပိုင်းအတွေ့အကြုံရဆိုရင်ဒေါန်ဆန်းစုကြည်မှာအကန့်အသတ်တွေရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းသူ့ကိုအပြစ်တင်လို့မရပါဘူး။အတိုက်ခံဖြစ်တဲ့နှစ်ပေါင်းများစွာနေအကျဲချုပ်ချခံခဲ့ရတာပါ။ဒါကြောင့်သူ့အတွက်ဓာရီကိုလေ့လာဖို့နဲ့အသုံးပြုဖို့အတွက်အခွင့်အလမ်းမရခဲ့ပါဘူး။ဒါပေမဲ့သူဟာနိုင်ငံရဲ့ခေါင်းဆောင်ဖြစ်နေပါပြီ။သူနဲ့ဘယ်လိုဆက်ဆံရေးလုပ်မလဲ။သူ့ရဲ့ဥဆောင်မှုတွေအောင်မြင်မှုမရှိဘူးလို့ဝေဖန်ပြီးအထီးကျန်အောင်လုပ်မှာလား။ဒါမှမဟုတ်သူလိုအပ်တဲ့အချိန်မှာဝိုင်းပြီးကူညီပံ့ပိုးပေးမလား။ဒီနေရာမှာအမေရိကန်နိုင်ငံခြားရေးဌာနနဲ့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံတို့ကဒေါန်ဆန်းစုကြည်ကိုနေရာပေးပြီးသူလိုအပ်တဲ့အကြံဉာဏ်တွေကိုလည်းပေးပြီးပူးပေါင်းဆောင်ရွက်မှုကအလွန်ကိုကောင်းမွန်ပါတယ်။တကယ်လို့သူ့ကိုအလွန်ကြုံဝေဖန်မယ်ဆိုရင်တော့တရုတ်လက်ထက်ကိုရောက်သွားဖို့အတွက်တွန်းအားပေးတယ်လို့ဖြစ်မှာပါ
American သမ္မတ Donald Trump ရဲ့ American ကိုပဲဦးစားပေးရေးမူဝါဒကြောင့်အရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နဲ့ပိုးပြီးနှိစက်လာနေကြောင်းဝေဖန်သုံးသပ်မှုတွေရှိနေချိန်မှာအခုလို American အထက်လွှတ်တော်မှာတရုတ်နဲ့ဆက်ဆံရေးကြားနာပွဲကိုပြုလုပ်ခဲ့တာဖြစ်ပါတယ်ရှင
်။မင်းညီနိုင်ရဲ့စူးစီးတင်ပြကြပါခင်ဗျာ။တရုတ်မြန်မာအာဆီယံဆက်ဆံရေးအခြေအနေတွေကနေညဉ့်ညမ်းရေးကိစ္စကိုလည်းပြောပြချင်ပါတယ်။ NCA ပြည်အစာချုပ်မှာလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့အစိုးရရဲ့ညဉ့်ညမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့လာမယ့်စနေနေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာ UNFC ကအဆိုပြုထားတဲ့အချက်၉ချက်တွေကမပြည့်ပြတ်သေးတဲ့တပ်ပိုင်းဆိုင်ရာနဲ့နိုင်ငံရေးကိစ္စရပ်တွေဆွေးနွေးဖို့ရှိတယ်လို့ UNFC ကပြောပါတယ်။ဒီအကြောင်းကိုမိုးစော်သတင်းပေးပို့ထားတာပ
ါဟုတ်ကဲ့ NCA စာချုပ်ကိုလက်မှတ်မီထိုးသေးတယ်လို့ပြီးခဲ့တဲ့27ရာစုပင်လုံဒုတိယအစည်းအဝေးကိုလည်းမတက်ရောက်ခဲ့တဲ့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့နဲ့အစိုးရရဲ့ညီညွတ်ရေးကော်မရှင်ဟာဒီလ10ရက်နေ့မှာအလို့သဘောထပ်မံဆွေးနွေးကြမှာဖြစ်ပါတယ်ညီညွတ်ရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကတွဲဆောင်ပွဲနဲ့ပတ်သက်ပြီးအခုလိုအတည်ပြုပြောဆိုပါတယ
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဟိုတွဲဖို့အစီအစဉ်ရှိပါတယ်ကျွန်တော်တို့မနေ့ကသွားကြမယ်ဗျအဲကျွန်တော်ပဲဦးဆောင်သွားမှာပါတို့လေးရောက်သွားမယ်လို့ထုတ်တာပါတယ
်။နှစ်ဖက်တွဲဆုံဆွေးနွေးတာတော့စနေနေ့မှာဖြစ်နိုင်ကြောင်းလည်းပြောပါတယ်။ UNFC ရဲ့တွဲဖက်အထွေထွေတွင်မှုဦးထွန်းစော်ကတော့ဒီတွဲဆုံပွဲမှာ UNFC ကတင်ပြထားတဲ့အချက်၉ချက်ကိုထပ်မံဆွေးနွေးဖို့ရှိကြောင်းပြောပါတယ
်။ဟုတ်ကဲ့လာမယ့်ဆေးရနေ့ဒီချင်းမိုင်မှာတွေ့ဖို့ချင်းကြပါတယ်ဗျ။အဓိကတော့ကျွန်တော်တို့စုပြီးထားတဲ့စုပြီးချက်၉ချက်ပုံမှာခြေကံပြီးဆွေးနွေးဖြစ်ပါလိမ့်မယ်။
UNFC ဘက်ကတင်ပြထားတဲ့အချက်၉ချက်မှာအစိုးရနဲ့တက်မရော်ကတပြည်လုံးအပြစ်ခတ်ရက်စေးရေးကိုစတင်ကြေညာဖို့ပင်လုံစိတ်ဓာတ်ကိုအခြေခံပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အစိုးရလွှတ်တော်တက်မရော်ကိုယ်စားလှယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲကိုယ်စားလှယ်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးဖို့နဲ့အပြစ်ခတ်ရက်စေးရေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင်းဝတ်အပြစ်ရက်စောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တနီယာချထားရေးကိုကြိုတင်သဘောတူဖို့နဲ့အပြည့်ခတ်ရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီမှနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ဖို့ဆိုတာတွေဖြစ်ပါတယ်ဒီအချက်၉ချက်ထဲကမှထပ်မံဆွေးနွေးမဲ့အချက်တွေကိုဦးထွန်းစော်ကအခုလိုပြောပါတယ
်တက်ပိုင်းဆိုင်ရာမှာဆိုလို့ရှိရင်ပေါ့လေနော်ဒီကျွန်တော်တို့အစိုးရတက်မတော်ဘက်ကနေပြီးတော့မှတနင်္ဂနွေလောက်ပြည့်ခတ်ရက်စဲရေးအောင်ကြီးညာပေးဖို့လိုတယ်ဆိုတဲ့အချက်ကိုကျွန်တော်တို့ကနောက်ကြည့်ကြရတယ်ပေါ့နော်တနင်္ဂနွေလောက်ပြည့်ခတ်ရက်စဲရေးကိုအစိုးရတက်မတော်ဘက်ကကြီးညာနိုင်ဘူးဆိုပြီးတော့မှတုံ့ပြန်တယ်ပေါ့ဗျာဒါရနေပဲဒီလေဆွေးနွေးမယ့်ကိစ္စပေါ့။တပိုင်းဆိုင်ရာကဏ္ဍမှာကြတော့ကျွန်တော်တို့ဒီနိုင်ငံတကာရဲ့ပုံမှန်ပတ်သက်မှုကိုတက်မတော်ဘက်ကလက်မခံဘူး။ဒီအနေအထားရှိတယ်။နောက်ပြီးတော့နိုင်ငံရေးပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံရေးတွေ့ဆုံဆွေးနွေးတဲ့အခါမှာအတန်းတူရေးသူရှိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကသုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးမှုပုံစံမျိုးဖြစ်စေချင်တယ်။ဟုတ်ကဲ့ဒါနိုင်ငံရေးဆွေးနွေးမှုပေါ်မှာဆွေးနွေးပါဆိုပြီးတော့မှနော်သဘောတူထားအရှိတယ်။ဆိုတော့အဲ့ဒါကပြည့်ပြည့်တဲ့အနေအထားမျိုးတော့မရှိသေးဘူးပေါ့ဗျာ။
ပြီးခဲ့တဲ့မလာဆန်းကတော့ဒီအချက်၉ချက်နဲ့ပတ်သက်ပြီးညီချင်းရေးကော်မရှင်နဲ့ UNFC ကြားမှာမူအားဖြင့်သဘောတူညီချက်ရရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဆွေးနွေးတဲ့အချက်တွေညှိနှိုင်းသဘောတူညီမှုရရင်တော့ NCA ကိုလက်မှတ်ရေးထိုးဖို့ရှိကြောင်းလည်းဦးထွန်းစော်ကပြောပါတယ
်။အချက်၉ချက်ထဲမှာနောက်ဆုံးအချက်ဟာကျွန်တော်တို့က NCA လက်မှတ်ရေးထိုးမယ်ဆိုတဲ့အချက်ဖြစ်တယ်ပေါ့လေ။ပေါ်ကပြောထားတဲ့အချက်၈ချက်လုံးအဆင့်ပြင်းရေနော်ညှိနှိုင်းသဘောတူညီမှုရတယ်ဆိုလို့ရှိရင်ကျွန်တော်တို့ပြောတာကနော်ဒီနိုင်ငံဘောတူညီချက်ရတယ်ဆိုလို့ရှိရင် NCA လက်မှတ်ရေးထိုးမယ်ဆိုတော့အကြီးလင်းပြောထားတာဖြစ်ပါတယ်ကျွန်တော်တို့ကအားလုံးရမှာဆိုတော့ပုံစံမျိုးမဟုတ်ဘူးဒီနိုင်ငံဘောတူညီမှုရလက်ကိုပြောတာဖြစ်ပါတယ်တော့ကတော်တော်များများကတော့ကျွန်တော်တို့တိုးတက်မှုရှိတဲ့အနေအထားမှာရှိတယ်တစ်နှစ်ကျော်ဆွေးနွေးလာပြီပေါ့ဗျာ
UNFC အဖွဲ့ဟာမူလကအဖွဲ့18ဖွဲ့ပါဝင်ဖွဲ့စည်းခဲ့တာဖြစ်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ UNFC မှာပါဝင်တဲ့အဖွဲ့18ဖွဲ့က NCA ကိုပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်ကျန်အဖွဲ့တွေကတော့ NCA ကိုလက်မှတ်ရေးထိုးရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုမဖိတ်ခေါ်တာကြောင့်ပါဝင်လက်မှတ်မီးထိုးခဲ့ပါဘူ
း VOA သတင်းတော်ကူမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတင်ပြချင်တာကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေဒါနိုင်ငံကိုရောက်ရှိနေချိန်မှာပဲမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့သူတူဟာမြန်မာနိုင်ငံကိုအတင်းအကျပ်ပြန်ပို့ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုကဘာကတိလာအောင်ကြိုးပမ်းမှုတည်းရဲ့အနေနဲ့မြန်မာနိုင်ငံဗိမ်းမြို့ကနေထိုင်းနိုင်ငံကို1989ခုနှစ်တုန်းကလေရင်ပြန်ပေးဆွဲသွားခဲ့တဲ့နှစ်ဦးတည်းကတဦးဖြစ်တဲ့ကိုတန်းစိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတော့ ကိုဇော်ဝင်းလှန်ကတင်ပြထားပါတယ်
။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့ဖိတ်ကြားချက်အရကနေဒါနိုင်ငံမှာ၅ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ဟာကနေဒါဘုရင်ကန်ချုပ်ဒေးဗစ်ဂျွန်ဆင်နဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်အခုလိုကနေဒါနိုင်ငံကိုရောက်နေတဲ့အချိန်မှာပဲမြန်မာဒီမိုကရေစီအရေးမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့တဲ့ကိုတန်းဆိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ကိုတန်းဆိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ခဲ့ပေမဲ့1989ခုနှစ်တုန်းကတနင်္သာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်သားမဲ့မြန်မာလေကြောင်းပိုင်လေယာဉ်ပြန်တစ်စင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့တဲ့အမှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခေလွန်ခွင့်လျှောက်ထားခဲ့တာပါ။ဒါပေမဲ့ကနေဒါအစိုးရကလည်းသူ့ကိုလေရင်ပြန်ပေးမှုမှာပါဝင်ပတ်သက်နေတဲ့အတွက်တရားဝင်နေထိုင်ခွင့်မပေးဘဲအခုအချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရကစီစဉ်လာတာမှာကနေဒါလူ့အမှုကြီးကြပ်ရေးနဲ့ဒုက္ခသည်များဆိုင်ရာဌာနကအခုလာမဲ့ဇွန်လ19ရက်နေ့မှာသူ့အမှုအတွက်အမိန့်ချမှာမို့ကိုယ်တိုင်လာရောက်ဖို့ဆင့်ခေါ်စာပို့ထားပါတယ်။တကယ်လို့ကနေဒါအစိုးရကသူ့ကိုမြန်မာပြည်ပြန်ပို့ဖို့ဆုံးဖြတ်ပြီးပြန်ပို့လိုက်မယ်ဆိုရင်တော့သူ့လုံခြုံမှုအတွက်စိုးရိမ်မိကြောင်းကိုတန်းဆိုးကအခုလိုပြောပါတယ်
။သူတို့ကတော့ကျွန်တော်အကယ်လို့ပြန်ပို့မယ်ဆိုလို့ချင်းကျွန်တော်မြင်နေရတော့ဟိုကမိပါပါ၊နေခွင့်ပါလေ။ဒါမှမဟုတ်ရှင်လည်းထိမ့်လိုက်မယ်ပေါ့။ထိမ့်ပြီးလို့ရှင်ကျွန်တော် position မိမှာပေါ့နော်။ကျွန်တော်ရဲ့ခံယူချက်ပေါ့။အဲကျွန်တော်ခံယူချက်ကသူတို့နဲ့ kait ညီနေသူတို့ကဘာမှပြောဆိုရင်တော့အဲလှုပ်ပေးတယ်ပေါ့။မ kait ညီဘူးဆိုရင်တော့သူတို့ဘက်ကလည်းတိနံပါတ်1ဖန်ပြမယ်။အဲ89ခုနှစ်လင်းကိစ္စနဲ့ခဏထိမ့်ဖို့ပေါ့။ Okay ။လူစွာတိုက်ခါချရမှာပေါ့။ပြီးမှပဲသူတို့ဟိုအစိုးရနေပြီးတော့ဟိုတနားညတန်းမှုနဲ့လှုပ်နေလှုပ်ပေးလိုက်မယ်။ဒါလူရိုက်ချုံလိုက်တာ။အဲ့တန်းတည်းဖြစ်ဖြစ်မယ်။ဒါမှမဟုတ်ရှင်လည်းကျွန်တော်ပြောဥကုန်လူတို့တတ်တဲ့ပုံစံမျိုးထားပေါ်တော့လမ်းပေါ်မှာလမ်းလျှောက်နေတဲ့ assassination တော့မဟုတ်ဘူးကလူငယ်ချင်းညဖြစ်တဲ့ပုံစံမျိုးပခုံးချင်းတိုက်ပြီးတော့ okay wind တဲ့ရိုက်လိုက်တာ okay လမ်းပေါ်မှာငယ်ချင်းလူငယ်ချင်းဖြစ်တော့သင်လက်တွေတော့နိုင်။အဲ့တော့လုံခြုံမှုဆိုတော့မရှိဘူးဆိုတာအမှန်ပဲ။ဒီမှာဟိုထားပေါ်တော့သူတို့နေပြီး legislation ဥပဒေချပြီးတော့မှလုံခြုံမှုကမရှိသေးဘူး။ကျွန်တော်ကနေလာကြောက်ရမယ်ဆိုရင်တော့ထားပေါ်တော့ဟိုဘလုတ်ကောင်တော့အရင်ကလုတ်ခဲ့ရလားလာပြီးလည်းညုံမတုံနဲ့အရင်ကဆိုနေနေကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အချမ်းဖက်တမိုင်းပိုင်းလာမလုံနဲ့တော့ပေါ့တယ်မလားမတရားဘူးပေါ့သူတို့လည်းတတ်ခဲ့တာပဲမဟုတ်လားဟမ်အဲ့ဒါလည်းညှို့ထုတ်နေမကောင်းဘူး
တန်နိုင်ရင်တော့သူ့အနေနဲ့လက်ရှိအခြေအနေတွေကကနေဒါနိုင်ငံမှာဥပဒေနဲ့အညီယာယီဆက်လက်နေထိုင်ကျင်သေးတယ်လို့ကိုတန်းဆိုးကပြောပါတယ
်ဆိုရင်တော့အခုကျွန်တော်ပြန်သွားတယ်ပြန်သွားလို့ကျွန်တော်ရိုးရိုးရိုးနေဖြစ်ကုန်တာသူတို့တို့လည်းမကောင်းဘူးသူတို့ကလည်းသူတို့ဒေါ်ဆန်းစုကြည်တို့အမျိုးသားဒီမိုကရေစီရောသူတို့လည်းသူတို့အမြင်နဲ့သူတို့နည်းနဲ့သူတို့လုပ်နေတာသိတယ်မလားအဲ့တော့ကျွန်တော်ကဒီဘက်ကပြေးခဲ့မယ်ဆိုရင်တော့တူတူပြေးပြေးကြည်တော့အရင်ကလိုနေစရာတော့မလိုတော့ဘူးပေါ့အကယ်လို့ဒါကနေဒါဆိုရနေပြီးတော့ယာယီနေတိုင်းကိုပြုတ်လိုက်တယ်ဆိုရင်တော့ခုတော့ခုကနေစရာမလိုတော့ဘူးပေါ့ဗျာနော်ပေါ်တယ်နေမြင်ပြီးတော့မြန်မာနိုင်ငံကိစ္စတဲ့ကိုပြောတင်ပြောထိုက်တယ်ရည်ချင်းရည်ထိုက်တယ်ဆိုရင်ရည်တင်တာပေါ့
ဘလို့ပဲဖြစ်ဖြစ်သူ့အနေနဲ့ကတော့နိုင်ငံရေးလှုပ်ဖို့စိတ်ကူးမရှိပဲတိုင်းပြည်အကျိုးဖြစ်စေမဲ့ကိစ္စရပ်တွေကိုတတ်နိုင်သလောက်ကူညီလှုပ်ဆောင်ပေးလိုတယ်လို့ဆိုပါတယ
်နိုင်ငံရေးလှုပ်ဖို့တော့ကျွန်တော်မှစိတ်မရှိပါဘူးလူမှုရေးတော့ဝိုင်းဝန်းလှုပ်ပေးတဲ့စိတ်ဓာတ်တော့ရှိတာရှိတယ်ဆိုရလဲလို့ပါတပြည့်လူတွေလှုပ်နေဆိုတဲ့ကိုလည်းကျွန်တော်လည်းဝင်ပြီးတော့လူလှုပ်ဖို့မရှိပါဘူးလိုအပ်မယ်ဆိုရင်တတတအားပါဝင်ဖို့ကြောတာပါ
1988ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြကြတဲ့လူတို့အုံကြွမှုကြီးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းထောင်ပေါင်းများစွာသောတခြားចောင်းသားလူငယ်တွေဤသူထိုင်းမြန်မာနယ်စပ်ကိုတောက်ခုသွားခဲ့တဲ့ကိုတန်းဆိုးနဲ့တခြားရဲဘော်တချို့တို့တိုင်ပင်ပြီးတိုးတက်ပြောင်းလဲမှုရှိမလာတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်တခုခုလှုပ်ဖို့လိုတယ်ဆိုတဲ့ဆုံးဖြတ်ချက်အရမြန်မာနိုင်ငံအတွင်းကလေရင်ပြန်ကိုပြန်ပေးဆွဲဖို့အစီအစဉ်ချမှတ်ဖြစ်ခဲ့တဲ့အကြောင်းကိုတန်းဆိုးက VOA ကိုပြောပြခဲ့ပူးပါတယ်ဇွန်လ19ရက်နေ့မှာကနေဒါအစိုးရကချမှတ်မဲ့ဆုံးဖြတ်ချက်ဟာဘလို့ဆုံးဖြတ်ချက်ဖြစ်မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လွန်ခဲ့တဲ့တနေ့လောက်ကစတင်ခဲ့တဲ့အမှုသွားအမှုလာတွေအရသူ့ကိုကနေဒါအစိုးရကတရားဝင်နေထိုင်ခွင့်ပြုလို့မရနိုင်ဘူးဆိုတာမျိုးဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voaswithamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံနှုန်းချိန်မနက်6:00ခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ဖက်စီစဉ်တွေကိုမနက်9:00အထိလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32kHz 9329 line meter 40kHz 9433 line meter 50kHz 5999နဲ့ line lat 190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုတင်ဆက်သွားမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
သမားတို့စစ်ဆောင်ရလာခဲ့တဲ့အကျိုးကတော့နတ်တန်နဲ့တအားကြားလို့သမားတို့မှဘာမှတိပြေးခဲ့ရတာယူအန်ဘီနာမှဖြစ်တာတော့ဟုတ်တယ်သမားတ
ို့ကချင်ပြည်နယ်အတွင်းစစ်ပေးရှောင်ဒုက္ခတဲ့အမျိုးသမီးကသူ့အတွေ့အကြုံကိုပြောသွားတာပါမကြခင်နောက်ပိုင်းမှနားဆင်ရပါမယ်အခုတော့နနခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ဒီနေ့ပြည့်တင်ပြမယ် idiom အသုံးကတော့
make a killing
ဖြစ်ပါလေစာလုံးပေါင်းက m a k e make ကတခုခုကိုပြုလုပ်တာ a ကတခု k i l l i n g killing က noun နာအဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီးမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာဝေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့။ idiom အဓိပ္ပာယ်ကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မမျက်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်းစကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်ွေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The business tycoon made a killing in the gas exploration project.
We atoli ya lai de, amyat mimyet kle ya lai de, apwa ji pwa lai de, so yin belu pyo ma le.
Make a killing.
Lo pyo lo ya ba de. A da ga do di ni minet twe tin pya ga de idiom a thong me phit ba de.
Dolala tan tin set twa de American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရပါခင်ဗျာအခုတခါတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီကိုဝင်းမင်းကနေပြီးတော့ဒီကျက်ဥနဲ့ကျမ်းမာရေးအကြောင်းကိုပတ်သက်ပြီးတော့ဒေါက်တာမင်းစိုးဦးနဲ့မေးမြန်းပြီးဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
โอเคဒေါက်တာမင်းစိုးဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကြက်ဥကနော်ကျွန်တော်တို့ငငယ်လေးတည်းရပေါ့နော်စားခဲ့ရတာအပြင်ဒီကြက်ဥရဲ့စိတ်နဲ့အရာတော်လဲကျွန်တော်တို့တော်တော်များများစိုက်ကြပါတယ်ဆရာဒါပေမဲ့ကြီးလာတဲ့ခါကျတော့ကြက်ဥကအစီများတယ်နှလုံးရောဂါတွေဖြစ်စေနိုင်တယ်သွေးကြောချင်းတာတွေဖြစ်စေနိုင်တယ်စသဖြင့်ပေါ့လေစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်ဆရာအဲ့ဒီခါကျတော့ကြက်ဥနဲ့ပတ်သက်ပြီးတော့အခုနောက်ဆုံးတွေ့ရှိထားချက်ကလေးကိုလေရှင်းပြပေးပါလား
ကြက်ဥကကျတော့ပြည်တော်ရဲ့ဈေးနှုန်းနဲ့မြန်မာရဲ့အဟာရတန်ဖိုးကိုရရှိနိုင်တဲ့စားစာဖြစ်ပါတယ်အထူးသဖြင့်တော့ကလန်ထစာလင်းရီအစားအစာတွေများများအစားတောင်းနေတဲ့ခါမျိုးတွေမှာဆိုရင်ကျုပ်ကိုစားသုံးမဲ့ဆံဖြင့်ပမာဏနည်းနည်းနဲ့အာဟာရဓာတ်တော်ပြည့်စုံမှုရရှိဖြစ်အဲဒီကျုပ်ရဲ့အနှစ်နဲ့ပတ်သက်လို့ကတော့ဒီတော့ကျုပ်အနှစ်မှာဆိုလို့ချင်းအစီတက်ကိုလက်စတရောတွေပါတယ်နှလုံးသွေးကြောချင်းတာတို့အသေးစီးပုံတော့အဲ့မဖြစ်စေတယ်လို့မျိုးမျိုးစစ်ပေါင်းများစွာရှင်းခဲ့ကြတာပေါ့ဒါမလို့လည်းပဲအဆုံးကုသေကနာသူတို့သိတဲ့တွေရသူတို့လုံးမှာအကြမ်းများချင်းစီတဲ့ 5.8 ဂရမ်ပါတယ်။အဲ့ထဲမှာနှလုံးသွေးကြောချင်းတဲ့ယောဂါကိုဖြစ်စေတဲ့ပြေဝစီက 7.5 ဂရမ်ပါပါကြောင့်သိရှိရ။ percent နဲ့ 4.2 ဂရမ်ကပြေဝစီနဲ့တက်မှတ်ရဲ့အထောက်အကူပြုတဲ့ Omega 3လို့ခေါ်တဲ့စီတဲ့တွေပါဝင်နေကြတယ်။ ဒါဒီစေဥစနစ်စာတုံးတူပြီးရွှေထဲမှာမကောင်းတဲ့အစီအတိုင်းမြစ်တက်လာခြင်းမရှိဒီကိုသိရှိအောင်များမကနှလုံးသွေးသွေးချင်းယောဂဖြစ်ပေါင်းမှုကောက်ရပြည့်တဲ့ဆိုင်းသက်စပ်ပြီးလက်ပုတ်ပြူးလို့ခေါ်တဲ့ ACR ကောင်းတဲ့အစီအတိုင်းများကြတာကိုနောက်ပိုင်းဒီမှာတွေ့ရှိရပါ
ဟုတ်ကဲ့ဆရာအဲ့တော့အခုနောက်ဆုံးတွေ့ရှိချက်ရတော့ချက်ဥကကျွမ်းမကြီးအတွက်မဆိုးစီတော့ပဲနဲ့ကောင်းစီတဲ့သဘောတော်ဖြစ်လာတော့ဆရာနော
်ဟုတ်ပါအ
ဲ့ဒီခါကျတော့တခြားအကျိုးကျေးဇူးတွေရောရှိသေးလားဆရာ
နောက်ပိုင်းတွေ့ရှိချက်တွေကတော့ကျဲဥကဆိုလို့ချင်းမှတ်နေကောင်းစီတယ်လို့မနေ့ကအင်းကိုချီလင်းသေးတာကိုကလားစနစ်ကိုထုတ်တဲ့ကောင်းမှုသေးတာယူနဲ့သွားတွေကိုခိုင်ခံတမှန်သေးတယ်ချက်သားတွေလည်းတမှန်သေးတယ်နှလုံးယောဂနဲ့လူတင်လုံးချက်ချင်းတို့ကောက်ရဲပြေးနိုင်တယ်ချက်သားတွေကိုစုပြေလာပါပြီးတော့ဇလင်ကိုသတ်ဆန်းသေးတယ်ကိုခန္ဓာအလေးချိန်ဇိုနေအောင်လုပ်နေတဲ့ပြေမှာသုံးဝင်နေကိုယ်ကောင်ဒီကနေ့ဆိုတော့စားသုံးတင်နေလန်ထကုလားရင်းနဲ့လူငယ်ဆက်စားသုံးတင်နေဆိုပြီးတော့ပြစ်ပြလာ
ဟုတ်ကဲ့ဆရာကုနာကပြောတဲ့အထက်ကတခုစီအတွက်ဘယ်လိုမျိုးကောင်းကျိုးဖြစ်စေလဲဆိုတာကိုပြောပြပေးပါလား။ဥနောက်ကနေစပြောမလား
။ဆက်မှတ်ရင်ကောင်းစီတာပေါ့နော်။အဲ့ဒီအနှစ်မှာစတော့ကိုလင်းဆိုတဲ့တပ်ပေါ့။အဲ့ဒီကုလင်းတက်တာဆိုလို့ရှိရင်ဥနောက်ရဲ့လုံလောက်ဆန္ဒတွေကိုပို့ပြီးကောင်းစီပြီးတော့မှတ်နေအောင်ပြုထည့်လာစေတယ်လို့ပြစ်ရှိလာပါ့။ဒါပြင်အဲ့ဒီကြီးရင်လာတဲ့အခါမှာတငယ်ပြင်းနေယောဂဟောဆိုင်မှာပေါ့နော်။မှတ်နေရင်ဆင်းရင်းနေယောဂစပောင်းမှုကကောက်ရဲပြင်းနေတယ်လို့ဆိုချင်ပါတယ်။ဟုတ်ပြီဒီမှာပေါ်နေတဲ့ဆလီနီယံဓာတ်ကဆိုလို့ရှိရင်စိတ်ဖြည့်ဆည်းမှုတွေနဲ့ပုံပြင်တော့ကဆက်ပြောင်းမှုလည်းရုံနေပြီ
ဟုတ်ကဲ့အဲ့တော့ဦးနှောင်းနဲ့ပြ
ည့်နေပြီ
ဟုတ်ကဲ့ပြောပါဆရာ
မျက်စိမြင်ကြည့်လေးပြည့်ချင်းအနှစ်မှာအန်တီအောက်ဆီဂျင်နှစ်မျိုးပါတယ်စိတ်တမျိုးမျိုးအောင်ဆိုလို့ရှိရင်ဆက်ပြောင်းလို့ခေါ်ရဲမျက်စိအတွင်းလင်းယောဂါရင်နောက်ပတူလာဒီဂျင်နရေးရှင်းလို့ခေါ်ရဲဆက်လက်ပေါ်မှာရှိတဲ့အရာဝတ္ထုတွေကိုရှင်းမြင်နိုင်တဲ့မျက်စိအမြင်လားစိတ်ဖြည့်ခြင်းတော့တောက်ခဲ့ပြည့်တယ်လို့ဆိုပါဒါ့အပြင်ပြုတ်မှာဗီတာမင် E တက်လေသောသာပါဝင်ပါတယ်။အများပြမှာအမြင်အထုတ်တဲ့စဉ်းစားတင်တဲ့ယောဂါကလည်းအကောက်ပဲပြေးနိုင်ပ
ါဘူး။ဟုတ်ကဲ့ဆရာ။နောက်ဆရာပြောတာတခုကဒီအယိုးချက်သားနဲ့ပတ်သက်လို့ပေါ့နော်
။ဒီတက်မှုမှာကယ်ဆီယမ်နဲ့ဗီတာမင် D ကကညောင်ညောသာပါဝင်ပါတယ်။အဲ့ဒီခုကဆိုလို့ရှိရင်အယိုးနဲ့သွားတွေကိုခိုင်ခံတံပါစေတာဖြစ်ပါတယ်။နောက်ချက်သားများကိုတံပါစေတာဆိုတော့အဆင်ချင်းအမိုင်နိုအက်ဆစ်လို့ခေါ်တယ်။ပုခန္ဓာတဲ့မရှိရှိလိုပါတဲ့အမိုင်နိုအက်ဆစ်ကိုမျိုးစလုံးတက်မှုမှာပါဝင်ပါတယ်။အဲ့မင်းတို့စက်ကစက်သားမှဖြစ်တဲ့ပြူလင်းတော့ကိုဖြစ်သေးတဲ့ကြောင့်တမားစေတာဖြစ်ပါ
ဟုတ်ကဲ့နောက်တစ်ခုကဒီကိုအလေးချိန်ချတာနဲ့ပတ်သက်လို့ရော
ကျုပ်ကဆိုလို့ရှိရင်ကစီတက်ကနည်းနည်းလေးပါတယ်ကစီတက်ကလူကိုဝမ်းစေတာကစီတက်ကကျုပ်တစ်လုံးမှဆိုရင်3.4%လောက်ပဲပါတယ်အရင်နေ့ပါပြီးတဲ့အခါထက်မှပြောကြားခဲ့တဲ့အချိန်မှာမကောင်းတဲ့အစီတက်ကလည်းနည်းငယ်ပဲပါဝင်ဟာပြီးပြူလင်းတက်တယ်လည်းတော်တော်များပါဝင်တယ်စာလောင်မှုကိုအတာကိုပြောင်းစေတာဒါကြောင့်မလို့ကိုခန္ဓာအလေးချိန်ကိုရှင်းချက်ကိုစဉ်းစားနေဒီညအတွက်အတုံးဝင်တဲ့အစာအာဟာရတစ်မျိုးဖြစ်ပါ
ဟုတ်ကဲ့ကိုဝင်ဆောင်မိခင်နေအတွက်ကော
သူကဥမစားသလိုရှိအမေတက်တယ်မကောက်ရေထားတဲ့ရင်သေးအတွက်ပါကျမဖေးပြီးတော့ရင်ရင်ပြေဝနေပါလေဒါကြီးခြေလက်အင်္ဂါမစုံနေနဲ့ရင်သေးတွေလေးပေါက်ခြင်းမှလည်းခောက်ခဲ့ပြေးနိုင်တယ်အမေကိုဝင်ဆောင်မိခင်နေတတိခါမှာတော့သူ့ကိုမတည့်တည့်ပြုတ်သွားတာမျိုးလို့သူ့အစိမ့်တောက်တာမျိုးတော့မလုပ်ရဘူးအဖြစ်လို့ဆိုတော့တခါတလေသူ့ကမှပဒီရပူပါဝင်အမျိုးရှိတဲ့ဒါတဲ့ဥကံတော့မဟုတ်ပါဘူးသိကြလားများသင်္ခါရတဲ့ဥကိုတဲ့ဥရဲ့အကာလေးမှာအကြောင်းလေးတွေရှိဖြစ်သိဉာဏ်ကြရင်တော့အဲ့ဒီအကြောင်းလေးတွေကလည်းကိုယ်ဝင်သွားနေတဲ့အတွက်ကြောင့်မလို့ဒီကလေးကိုလည်းအမြင်ရှိနေတယ်ဒါကြောင့်မလို့ဝင်ဆောင်မိခင်ကိုစားသုံးမယ်ဆိုလို့ရှိရင်တော့တဲ့ဥကိုတဲ့အောင်ဆက်ပြီးမှတဲ့အောင်ပြုတ်ပြီးမှစားသုံးတယ
်ဟုတ်ကဲ့နောက်တစ်ခုကဒီအသားရည်တို့သပင်တို့နဲ့ပတ်သက်လို့ရော
မှာဗီတာမင်နဲ့သတ္တုတွေညစာပေါင်းနေတဲ့ကြောင့်အသားရည်ဆူကြီးလာပါသေးပါတယ်။ဒါပြင်ပါဆောင်နဲ့ဗီတာမင် D တွေပေါင်းနေတဲ့ကြောင့်လို့သတိနဲ့အမွှေးအမြင်တွေတာမာသေးပါတယ်။အဲတော့ရေရလာတဲ့အမျိုးသားတွေဆိုလို့ရှိရင်ခေါင်းမှာဗီတာမင်ဖြစ်ပြီးတဲ့အခါကျထိတ်ကြောင့်နဲ့အင်းခံမျိုးဖြစ်အောင်အတွက်ကာကွယ်ပေးနိုင်တယ်လို့ဒီလိုသုတေသနတွေကသိရှိရတာမျိုးရှိပါ
ဟုတ်ကဲ့ဆရာဒီကျောက်စားသုံးတာနဲ့ပတ်သက်ပြီးတော့ဘလောက်ပမာဏအထိစားသင့်ပြီးတော့သတိထားတယ်လဲဆရာ
။ကျောက်ကိုဒီနေ့ကိုသုံးလုံးထိစားသုံးလို့စားပါဒီလိုတော့သလုံးထက်ပို့ပြီးစားသုံးလို့ရှိရင်တော့အမြင်ရှိတဲ့လူပြောတော့မျိုးတော့မရှိပါဘူး။ဒါမျိုးလို့လည်းဒီစိတ်တွေကြုံဝင်တာစဉ်းစားဆိုလို့ရှိရင်တော့လည်းသတိထားရပါမယ်။တို့ရောဆိုရက်တက်တစ်ပတ်မှာဆိုလို့ရှိရင်တစ်ခုနှစ်လုံးတော့ပို့ပြီးတော့စားတင်။အဲ့မှနေတဲ့ဒီစိတ်တွေကြုံဆိုသလုံးပြေစိုးခြင်းယောဂမရှိတဲ့လူတွေဆိုလို့ရှိရင်တော့သုံးလုံးနဲ့အထက်စားပြီးလို့ရှိရင်ခုနလူမျိုးခုခဏတည်းအမှန်တကယ်ဖြစ်မှာလို့ဖြစ်ပါဟုတ
်ကဲ့ချက်ဦးနဲ့ပတ်သက်ပြီးတော့နောက်တော့သတိပြုဆရာရှိသေးလားဆရာဒီချက်ဦးကိုသိမ်းတာတော့ပါလေ
သိမ်းပြီသိသိထားတဲ့အခါကျလို့ရှိရင်လေအခန်းလေးဘူးချိန်မှာနေရာဒီမှာပေါ့နော်အဲ့ဒီတော့သိသိထားတယ်ဆိုလို့ရှိရင်ဖြစ်ကြံပြီးတော့ပုံမှန်တွေဝင်ရောက်နိုင်ပါတယ်ဒါကြောင့်မလို့အဲ့ဒီကတော့လုံးသိသိထားခြင်းနဲ့ဒီမှာရေခဲတက်တာမှာဆက်ပြီးတော့ ်ပြီးနားနိုင်တော့အကောင်းဆုံးပါအဲတက်တင်းလူနေတဲ့စေဦးကြီးကတော့မစားတော့ဘူးပါအဲအခုမှပေါ့လေကွဲပြီးတဲ့အခါကျတော့ပို့ဝင်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲတော့တက်တင်းလူမလုံးသိရှိနိုင်မှုအတွက်စေဦးကတော့ရေးရဲကိုထက်လိုက်တက်တင်းမလုံးနဲ့စေဦးဆိုလို့ရှိရင်ဒီအောက်မြုပ်သွားမယ်တက်တင်းလူနေတဲ့စေဦးဆိုလို့ရှိရင်တော့ဒီဘောပေါ်နေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဝိမင်းဆွေးနွေးတင်ဆက်တဲ့ကျမရေကဏ္ဍကိုနားဆင်ကြရတာပါအခုတခါတော့တိုင်းသားတွေကဒေသတွေကနေအဖြစ်အပျက်တွေကိုစူးစိထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်ထိုင်းအခြေစိုက် BNI ဖွဲ့သားတွေကစူးစိတင်ပြထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကိုရောက်ရှိလာခဲ့ပါတယ်။ကချင်ပြည်နယ်တနိုင်းဒေသဘက်မှာထိုးစစ်ကြောင်းဒေသခံ400ကျော်စစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနဲ့ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာမေလ9ရက်နေ့ကစစ်တွေမျိုးကိုရောက်ရှိလာပြီးစစ်တွေမျိုးကလူငယ်တွေအရက်ဖက်အဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကြောက်တော်နဲ့မြောက်ဦးမျိုးတွေမှာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတွေ့ဆုံပွဲမှာဒေသခံတွေကမတ်လကထုတ်ပြန်ခဲ့တဲ့ကော်မရှင်အဖွဲ့ရဲ့ကြားဖြတ်အစီရင်ခံစာမှာပါတဲ့အကြံပြုချက်တွေဟာတစ်ဖက်သက်ဖြစ်နေပြီးစီးပွားရေးပညာရေးကျန်းမာရေးနဲ့လူခွင့်ရေးကိစ္စတွေဒေသအတွင်းမှာတိုးတက်လာဖို့အတွက်အကြံပြုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူတွေကပြောပါတယ်အခုရောက်ရှိလာတဲ့ကော်မရှင်အဖွဲ့ဟာတတိယအကြိမ်ရခိုင်ပြည်နယ်ကိုရောက်ရှိလာတာဖြစ်ပြီးစစ်တွေမြောက်ဦးကြောက်တော်တန်တွဲစတဲ့မျိုးတွေကို9ရက်ကြာတွားရောက်มาဖြစ်ပါတယ်။ကိုဖီအနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုနိုင်ငံခြားသား3ဦးအပါအဝင်အဖွဲ့ဝင်6ဦးနဲ့လွန်ခဲ့တဲ့နှစ်စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပြီးဩဂတ်လမကုန်မီအပြစ်သက်အစီရင်ခံစာကိုနိုင်ငံတော်သမ္မတဦးထင်ကျော်ထံတင်ပြရမှာဖြစ်ပါတယ်။
ကချင်ပြည်နယ်တနိုင်းဒေသဘက်မှာမြမတမတော်နဲ့ KNO ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံ400ကျော်ဟာစစ်ဘေးသိမ်းရှောင်နေရပါတယ်။ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တနိုင်းမြို့နယ်အင်ကားကားကျေးရွာနဲ့နံပြူရွာသား400ကျော်ဟာတနိုင်းမြို့ထဲကိုစစ်ဘေးသိမ်းရှောင်နေရပြီးကက်တလက်အသင်းတော်ကနေကူညီဆောက်ရှောက်ထားတယ်လို့သင်းတော်ဖွဲ့ခေါင်းဆောင်ဦးနော်တောင်ကပြောပါတယ်။တနိုင်းဒေသမှာရှိတဲ့ရွှေဘီရင်မော်ဆယ်ခုတွေမှာနေထိုင်သူတွေနဲ့အလွတ်လုနေကြတဲ့သူတွေမော်တွင်းတွေကနေထွက်ခွာပြေးဖို့တမတော်ကနေဇွန်လ9ရက်နေ့မှာညွန်ကြားချက်စာဖြန့်ဝေခဲ့ပါတယ်ဒီလ15ရက်နေ့နောက်ဆုံးထားပြီးမဆက်ဘူးဆိုရင် KIA ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့ပူးပေါင်းသူများဖြင့်တတ်မှတ်သွားပြီးနေမြင့်ရှင်းလင်းသွားမယ်လို့သတိပေးခဲ့တာကြောင့်ထွက်ပြေးသိမ်းရှောင်နေရတာဖြစ်တယ်လို့ဒေသခံဆရာလှရိန်ကပြောပါရယ်တနိုင်းမြို့ဟာဖားကားမြို့ပြီးရင်ပရင်းနဲ့ရွှေသူပေါ်မှုကိုနိုင်ငံဝန်ကပြည်သူတွေလာရောက်ပြီးရင်းနှီးမြှုပ်နှံလှုပ်ကန်နေတဲ့နေရာတစ်ခုဖြစ်တယ်လို့ KIA ဖွဲ့သွက်လဲဝင်ငွေရရှိတဲ့နေရာတစ်ခုလည်းဖြစ်ပါရယ်
ရှမ်းပြည်နယ်လွတ်တော်ဒုတိယအကြိမ်ဆက်ထမပုံမှန်ပြည်နယ်လွတ်တော်အစည်းအဝေးမှာဂျားပြတ်ရွေးကောက်ပွဲအနိုင်ရလွတ်တော်အမှတ်6ဦးနဲ့တက်မတော်သားကိုစလေ3ဦးတို့အတီးတီးကြမ်းကြင်ခဲ့ကြပါရယ်ဂျားပြတ်ရွေးကောက်ပွဲအနိုင်ရဂျားကောင်းပါတီ SNLD အမှတ်4ဦးပြီးခိုင်ဖြိုးပါတီအမှတ်2ဦးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်2ဦးနဲ့တက်မတော်သားကိုစလေ3ဦးတို့ကဇွန်လ6ရက်နေ့ကကြမ်းကြင်ကြတာပါစံကျင်ရာမှာပါဝင်တဲ့မန်းရှူးမြို့ပြည်နယ်လွတ်တော်အမှတ်နှစ်မဲဆန္ဒနယ်ကနန်းကောင်ခန်းကတော့လွတ်တော်အတွင်ပထမဆုံးရောက်တဲ့ရက်ဖြစ်တဲ့အတွက်အတွေ့အကြုံအသေးရာကြောင်းလွတ်တော်အမှတ်အချို့တင်ပြတဲ့အဆိုမိဂွန်းအချို့ကပြည်နယ်သူပြည်နယ်သားကောင်းစားရေးအတွက်အထူးကောင်းမွန်ကြောင်းအချို့မိဂွန်းလည်းအပိုအလုံးဖြစ်ကြောင်းသုံးသပ်ပါတယ်ရှမ်းပြည်နယ်လွတ်တော်အမှတ်142ဦးရှိတဲ့အနေနဲ့အခုကျင်းပတဲ့လွတ်တော်အစည်းအဝေးမှာ132ဦးတက်ရောက်ပါတယ်
ကာယကံရှင်ရဲ့သဘောထားဆန္ဒမှာပါပဲကားပေါ်တင်ခေါ်ဆောင်ခံရသူကံလာရဝတီတိုင်းမျိုးသမီးသတင်းထောက်မဟုတ်မြာဟာကျမ်းမာရေးရှင်နေတိုးတက်လာပေမဲ့ကြောက်စိတ်တွေတုံလှုပ်ချောင်းချားတဲ့လက္ခဏာတွေဖြစ်ပေါ်နေစေလို့ကံလာရဝတီတိုင်းသတင်းဌာနတာဝန်ရှိသူတူကပြောပါတယ်မေလ26ရက်နေ့လွိုက်ကော်တီမော့ဆူသွားတဲ့ကားလမ်းမှာ အမျိုးသားနှစ်ယောက်ကနေကာယကံရှင်သဘောထားမှာပါပဲကားပေါ်တင်ဆွဲမောင်းလင်းဆွတ်သွားရမှာရေမတော်တဆမှုဖြစ်ပွားခဲ့ပြီးအဆိုပါမျိုးသမီးဟာလိုင်ကိုဆေးရုံမှာ၃ရက်ခန့်3လစ်နေခဲ့တာပါပြည်မှုကျူးလွန်သူလိုင်ကိုမျိုးနဲ့ဥစိန်ဝင်းနဲ့ဥကောင်းဆန်တို့နှူးကိုတိမောစုမျိုးရေစကန်းကနေမေလ29ရက်နေ့ကဖမ်းဆီးထားပြီးရာစသက်ကြီးပုံမှန်365မြင်းဆောင်906ဖြစ်၎င်းရေမစင်မစင်မောင်းနှင်သူဥစိန်ဝင်းကိုရာစသက်ပုံမှန်ကြီး338မြင်းဆောင်338ဖြစ်၎င်းအမှုဖွဲ့ရေးယူထားတယ်လို့ရဲမှတ်သားတွေကသိရှိရပါတယ်
။မွန်ပြည်နယ်အတွင်းရောဘာစိုက်တောင်သူတွေရောဘာပြားစနစ်အစားခွက်ခဲတုံးကိုစမ်းသပ်ပြုလုပ်လာကြပြီးဖြစ်ပါတယ်။မွန်ပြည်နယ်မှာရောဘာအများဆုံးထွက်တဲ့ပြည်နယ်ဖြစ်ပေမဲ့ထုတ်လုပ်တဲ့အရေးအသွေးနှိမ့်ချမှုအတွက်ဈေးကောင်းမရခြင်းဖြစ်ကြောင်းအခုလောလောဆယ်မှာခွက်ခဲတုံးစနစ်နဲ့စမ်းသပ်လုပ်ကင်လာတာရှိနေပြီဖြစ်ကြောင်းမြန်မာနိုင်ငံရောဘာထုတ်လုပ်သူများအသင်းနင်းပညာအရာရှိဦးစာနီဇော်ကပြောပါတယ်ခွက်ခဲတုံးနဲ့ရောဘာပြားကဈေးနှုန်းကွာခြားမှုတိတ်မရှိသလိုချစ်ပြီးသားအစည်းတွေကိုပြန်ရုပ်ဆရာမလို့ကြိတ်ဆရာမလို့တဲ့အတွက်အချိန်ကုန်တတ်တာစီတဲ့အတွက်အခုလက်ရှိမွန်ပြည်နယ်မှာလဲစမ်းသပ်လုပ်ကင်လာကြပြီလို့တမရောမြို့နယ်ဘက်ကရောဘာအဝယ်တိုင်တူဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာကချင်လက်နက်ကိုင်အဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒါအပြင်တနိုင်းမြို့နယ်တွင်းမှာရှိတဲ့ရွှေနဲ့ပရင်မော်စေကူမှာနေထိုင်နေတဲ့သူတွေကိုလည်းနေရက်ကနေထွက်ခွာဖို့မြန်မာအာဏာပိုင်တွေကနေတတိပီထုတ်ပြန်ထားပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကချင်လက်နက်ကိုင်ဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံ400ကျော်ဟာတနိုင်းမြို့ကိုဆွတ်ပြေးရောက်ရှိနေတာပါ။ဇွန်လ6ရက်နေ့မှာတော့တိမ်းရှောင်လာတဲ့စစ်ပီးရှောင်တွေကိုတနိုင်းမြို့ခရိယံကျောင်းဝင်းတွေနဲ့ဘုံကြီးကျောင်းဝင်းထဲမှာနေရာချထားပေးခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝယ်ဥမုံထော်ကပြောပါတယ်။
ဒုက္ခစီတွေကမနေ့အခေါ်လာပြီးအတင်းတော်ဒီဒီပါပေါ့အာစီနဲ့ KBC ပါတို့ဒီလူအမစခန်းချရှိရသူရေလူလို့ဆယ်ဒီမှာ400ကျော်900နီးပါးလို့ရှိမှာပါလူရေ
နန်ဖြူကြီးရွာကစစ်ပေးရှောင်မျိုးတမီလူကလည်းသူရသွေကြုံနဲ့ပတ်သက်ပြီးခုလူပြောပါတယ်
ကျမတို့စစ်ဆောင်ရလာခဲ့တဲ့အကျိုးကတော့နတ်တန်နဲ့တအားကြားလို့ကျမတို့မှဘာမှတိပြီးခဲ့ရတာဒီကနေ့ဘင်းနားမှဖြစ်တာတော့ဟုတ်တယ်ကျမတို့ကကလေးနဲ့ကလောင်းနဲ့အရင်ကျက်နေတဲ့အခါမှတော့စနေကိလမုန်ချောင်းဆောင်ကိမှပစ္စည်းတွေတစ်ခုပြီးတစ်ခုစစ်ခံရတယ
်မြမတမတော်နဲ့ကချင်လွတ်လပ်ရေးသမတော် KNU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး KNU သတင်းနဲ့ပြန်ကြားရေးတာဝန်ခံဒုပူမူကြီးနော်ပူကအခုလိုပြောပါတယ
်သူရဲ့စက်ရင်းစစ်လေးနေနေဖြစ်နေတဲ့ဒီတိုင်းမျိုးနဲ့ပတ်မှာခြုံလာသူရဲ့နဲ့ကနေတိုက်ပွဲဖြစ်တာအဲ့ဒီတိုက်ပွဲရဲ့အခြေအနေကပြည်စက်ရင်းစစ်လေးရဲ့ရှေ့ကာဖင်ပို့စ်ဖြစ်နေတဲ့ဒီမိုက်ဆပ်ပို့စ်ဆိုတဲ့နေရာမှာတိုင်းတက္ကသကနေစက်ရင်းတုံးခုတော့ကျင်းရယ်ပေါင်းစီမတဲ့ပေါင်းစုပေါ့လူငါးစီငါး60ကျော်တော့နဲ့လာမျိုးဝိုင်းမှအလစ်လာဖြစ်တဲ့အဲ့ဘောဖြစ်ပါလား
တနိုင်းဒီရမှာမြမသမတော်နဲ့ကချင်လွလိုက်သမတော် KIU တို့ကြားဇွန်လ3ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားလာခဲ့ပြီးတော့ရွှေမော်နဲ့ပရင်မော်တင်မှာလုတ်ကင်စားတော့နေသူတွေဟာဇွန်လ15ရက်နေ့မှာနောက်ဆုံးထားပြီးထွက်ခွာကြဖို့မြမသမတော်ကနေသတိပေးစာဖြန့်ဝေထားပါတယ်လက်ရှိမှာရွှေမော်တင်ထွက်ခွာလာတဲ့လူတွေကိုမြမအာဏာပိုင်တို့ကတနိုင်းမြို့ထဲဝင်ခွေပိတ်ပင်ထားတယ်လို့သူတို့တွေသွားရောက်ခွေယူဖို့အတွက်ဘာသာရေးကောင်းဆောင်တဲ့နဲ့တနိုင်းဒေတာကုကဲမှုစစ်ဆန္ဒချုပ်ဒါကစားတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ်
ဆက်ပြီးတော့ကြောင်မီသွေးတုံတက်အားပေးဆက်ယုံတွေဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိသလိုလူမှုတွေကိုလည်းအသက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပညာရှင်တွေကပြောဆိုနေကြပေမဲ့မွန်ပြည်နယ်အစိုးရအဖွဲ့ကတော့ကြောင်မီသွေးကိုလက်မခံလို့ရှင်ရင်ဖွံ့ဖြိုးတိုးတက်မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်ဒီလဇာမိုင်းတို့ကအစိုးရအဖွဲ့ရဲ့တနစ်တာကာလလှုပ်ဆောင်ချက်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဒီအချိန်လေးကိုတော့မီးရင်စနိုင်းကနေအခုလိုတင်ဆက်ထားပါတယ်
ကျောင်းမီသွေးသုံးပြမှုနဲ့မွန်ပြည်နယ်ဒေသခံတွေကကွက်နေကြပေမဲ့ကျောင်းမီသွေးဆက်ယုံကိုလက်မခံလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုမရှိဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါဗျာ။အဲ
နိုင်ငံကကျောင်းမီသွေးမတော်မတော်မတော်ကြတာ။ကျောင်းမီသွေးကထွက်ပြီးတယူနစ်ကို90ကျားရတဲ့ဆိုလို့ရှိရင်တရားနဲ့90ကျောင်းမီသွေးကိုလုံးပြီးကျွန်တော်တို့လည်းမတည့်ပါဘူးပြောပါဘူး။ဒါပေမဲ့ကျွန်တော်ပြောကျောင်းမီသွေးကိုလက်မခံဆိုရင်ကတော့
ကျောင်းမီသွေးကို clean go စနစ်နဲ့အသုံးပြုမယ်ဆိုရင်အန္တရာယ်တစ်စုံတစ်ရာမရှိဘူးဆိုပြီးမွန်ပြည်နယ်ဆွေးရအဖွဲ့လျှက်စစ်နဲ့စွန့်အင်ဝန်ကြီးဦးမင်းထင်အောင်ဟန်ကပြောပါတယ်
ကျွန်တော်တို့တကယ် clean go နဲ့လုပ်တကယ်တတ်မှတ်တယ်ကျွန်တော်တို့အားလုံး
ဒါလေးလာဖို့ရှိတာရွတ်ပါတယ်ဒီ MPL စက်ရုံမှာလည်းတကယ်ကြီးကိုလာပုံစံတကြလို့ဘာမှအတည်မရှိဘူးဆိုတာလေကျွန်တော်တို့လေးလာဖို့ရှိတာပါတယ်အဲဒီကြောင့်မလို့နောက်နောက်ကျွန်တော်တို့ကဒီကြောက်မှုတွေနဲ့ဒါအဖြစ်တဲ့အောင်သွားရမူပါလားမဖြစ်မနေထည့်ပြီးတော့ဒီတိုင်းပြန်သွားချက်ကျွန်တော်တို့မဖြစ်မနေတော့မှာဖြစ်ပါတယ်။ကြမီသွဲနဲ့လျှက်စစ်ထောက်မယ်ဆိုပါကလျှက်စစ်တောင်းပြမှုအတွက်ကွန်ကျစရက်တက်တာတလို့လျှက်စစ်လုံလောက်မှုရှိတဲ့အတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းဝင်ရောက်လာမယ်လို့လည်းမွန်ပြည်နယ်ဆိုရကပြောပါတယ်။မွန်ပြည်နယ်မှာကြမီသွဲနဲ့ပတ်သက်ပြီးစကြင်ကက်ကွက်နေတဲ့နိုင်ရဲစော်ကအခုလိုပြောပါတယ်
။ကျွန်တော်တို့နိုင်ငံဒီတဘာဝန်းကျင်အရင်းမြစ်ကောင်းတဲ့နိုင်ငံဖြစ်တယ်။ဒါတွေမပြည့်စုံအောင်ထိန်းသိမ်းမယ်။အဲ့ဒီတဘာအရင်းမြစ်နဲ့ပြည့်ပြည့်စဲလောင်စာတွေစွန့်ရင်တွေရရှိအောင်ဘယ်လိုကြံဆောင်မလဲ။ดาวตัวเองแล้วเราก็สั่นจินနေဦးมาဒီ MCM มาလဲสั่นจินနေတယ်ပဲနောက်လဲสั่นจินနေဦးมา
မွန်မြင်းနယ်မှာကြောက်မိသွဲကိုလူတူတွေကစက်ကျင်ကက်ကွက်နေတဲ့ကြားမှာပဲလက်ရှိမှာမော်လမြိုင်ပြည်လက်မြေစက်ရုံ MCN ကတော့ကြောက်မိသွဲနဲ့လျှက်စစ်စွန့်အင်ထောက်လောက်ပြီးတော့လဲပတ်နေပါတယ်ရခင်ဆိုရလက်ထက်ကရင်းမြုံနယ်မှာလျှက်စစ်စွန့်အင်မကဝတ်1280ထောက်လုံးမဲ့ကြမိသွဲတောင်းလျက်စစ်တမ်းအပေးဆက်ရုံတိဆောက်ဖို့ဒူယိုထိုင်းကုမ္ပဏီနဲ့ဘီတောင်စုအစိုးရအကြား MOA လက်မှတ်ရေးထိုးထားခဲ့ပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တန်ရင်သတင်းလွှာကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတော့လာမယ့်စနေည VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးခြင်းပါလေ
။နိုင်ငံရဲ့စီးပွားရေးဟာအရှိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးရာအခြေအနေကောင်းပြီးတကယ်ပဲပေါ်ပေါက်လာနေပါပြီလား။စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးမြဲလူတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1-232-3855ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးပွားရေးတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
အမေစနေည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။ VOA အမေရိကန်တန်ကတောက်ကြမနဲ့အစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မကြာသေးခင်က Washington DC မြို့မှာကျင်းပခဲ့တဲ့ American နဲ့ Mexico နိုင်ငံအရာရှိတွေရဲ့ဆွေးနွေးပွဲအတွင်းနိုင်ငံဖြတ်ကျော်ပြီးအဖွဲ့အစည်းနဲ့လှုပ်ဆောင်နေကြတဲ့ရာဇဝမှုတွေအထူးသဖြင့်မွေးရီဆေးဝါးမှောင်ခိုမှုတွေတိုက်ဖျက်ရေးအတွက်နှစ်ဖက်မဟာဗျူဟာမြောက်သတင်းအချက်အလက်တွေအပြန်အလှန်ဖလှယ်ကြဖို့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဟာရာဇဝမှုတွေနဲ့မွေးရီဆေးမှောင်ခိုကူးတူတွေရဲ့ဈေးကွက်ဖြစ်နေတယ်ဆိုတာကိုလက်ခံရမှာဖြစ်ကြောင်းအဲ့ဒီလုပ်ငန်းတွေအတွက်တခြားဈေးကွက်မရှိနိုင်ကြောင်းမက္ကဆီကိုမှာနိုင်ငံဖြတ်ကျော်ရာဇဝမှုရဲ့ပြဿနာနဲ့အကြမ်းဖက်မှုတွေခံစားနေရတာကိုလည်းကျွန်ုပ်တို့အနေနဲ့မလိုလားပါကြောင်းအမေရိကန်နိုင်ငံသားဟိုင်ဝန်ကြီး Rex Tillerson ကအဲ့ဒီဆွေးနွေးပွဲအတွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မွေးဆေးဝါးဝယ်ယူသုံးစွဲမှုရော့ကျအောင်လှုပ်ဆောင်တာဟာအရေးကြီးဆုံးအချက်ဖြစ်ကြောင်းအမေရိကန်အမိမြေလုံခြုံရေးဝန်ကြီး John Kelly ကပြောပါတယ်။မွေးဆေးဝါးတိုက်ဖျက်ရင်တည်ဆုံခဲ့ကြရတဲ့များစွာသောမက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေကိုလည်းဝန်ကြီး Kelly ကချီးကျူးပြောကြားခဲ့ပါတယ်။မွေးရမောင်ခိုကူးတဲ့ဂိုင်းတွေရဲ့ရက်ဆက်ကြမ်းကြုတ်မှုနဲ့ပတ်သက်လို့ပြောကြားတာမှာတော့သူတို့ပေးတဲ့တစိုးလက်ဆောင်တွေကိုလက်မခံရင်ခမရတို့ရဲ့တာသမီတွေကိုတတ်ဖြတ်ပြီးသူတို့လိုချင်တဲ့ပုံစံရအောင်ပြုလုပ်လေးရှိကြတယ်လို့လည်းဝန်ကြီးကယ်လီကပြောပါတယ်။အဲ့ဒီရာဇဝဂိုင်းတွေရဲ့ကုန်ပစ္စည်းထုတ်လုပ်မှုလုပ်ငန်းတွေသူတို့ရဲ့နေဆက်ဖြတ်ကျော်ဖြန့်ဖြူးမှုတွေသူတို့ရဲ့ငွေကြေးသယ်ယူပို့ဆောင်ရေးနဲ့လက်နက်ဝယ်ယူတဲ့နည်းလမ်းတွေအပါအဝင်စီးပွားရေးကုမ္ပဏီပုံစံဖွဲ့စည်းလုပ်ကိုင်နေကြတဲ့သူတို့ရဲ့လုပ်ငန်းတွေကိုတိုက်ဖြတ်နိုင်ရေးအတွက်နီးပြူဟာအသစ်ချမှတ်နိုင်ခဲ့ကြောင်းမက္ကဆီကိုနိုင်ငံသားရေးဝန်ကြီး လူးဝစ်ဗီဂါဂရေကာဆိုနဲ့မက္ကဆီကိုအစိုးရအဖွဲ့အတွင်းဝန်မီဂဲလ်အန်ဂဲလ်အိုဆိုရီယိုချုံနိုနဲ့တွေ့ဆုံအပြီးမှာဝန်ကြီးတလာဆန်ကပြောပါတယ်နှစ်နိုင်ငံရပ်တန့်ဖွဲ့တွေအကြားအပြန်အလှန်သတင်းအချက်အလက်ဖလှယ်ရေးလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်ဖို့ကိုင်းဖွဲ့လှုပ်ဆောင်နေတဲ့ရာဇဝမှုအဖွဲ့အစည်းတွေကိုအကောင်ဆုံးနီလန်းနဲ့ရှာဖွေဖော်ထုတ်ရေးအပအဝင်ပြစ်မှုကျူးလွန်သူတွေကိုထိရောက်စွာဥပဒေနီလန်းအရအရေးယူနိုင်ရေးဆန်ရကိစ္စရပ်တွေကိုလည်းနှစ်ဖက်ကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပါတယ်နိုင်ငံငါးစားဒေသမှာတတိုင်းတိဆောက်တာအပအဝင်ဒီပညာတွေကိုအသုံးပြုခြင်းကကောင်းကျိုးဖြစ်ထွန်းစေတယ်ဆိုတာကိုလည်းအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကပြောကြားခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းအရေးကြီးတာကနေဆက်ဒေသမှာကင်းလက်နေတဲ့လူတွေတဦးနဲ့တဦးအပြန်အလှန်ပြောဆိုကြတာတစ်ဖက်တစ်ချက်စီမှာရှိနေကြတဲ့ရဲတပ်ဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေကြောင့်ဖြစ်ကြောင်းဒါကြောင့်ဒီပြဿနာကိုဖြေရှင်းရေးအတွက်နီလန်းတစ်ခုတည်းကိုအသုံးပြုခြင်းနဲ့မဖြစ်နိုင်ကြောင်းဒါဟာဘက်ပေါင်းစုံကဖြစ်နေတဲ့ပြဿနာဖြစ်တာကြောင့်ရှုထောင့်စုံကနေစဉ်းစားအဖြေရှာကြရမှာဖြစ်ကြောင်းလဲဝန်ကြီးကယ်လီကပြောကြားခဲ့ပါတယ်။အမေရိကန်နဲ့မက္ကဆီကိုအရာရှိတွေအကြားကဆွေးနွေးမှုကနေမွေးရေးဆေးဝါးမောင်းခိုးကူးမှုတိုက်ဖျက်ရေးနီလန်းရှာဖို့ကောင်းမွန်တဲ့လမ်းကြောင်းပေါ်ကိုရောက်လာနေပြီဖြစ်ကြောင်းလဲမက္ကဆီကိုအစိုးရအတွင်းဝန်အိုဆိုရီယိုချုံးကလည်းပြန်လည်ပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တောက်ကြနေဒီကနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းနံပါတာ71925တို့မှာဖမ်းယူနားဆင်ပါ။ခုတော့သတင်းအကြီးညွတ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
သမ္မတဒေါနယ်ထရမ့်ကသူ့ရဲ့ကိုယ်ရေးအရာရှိတွေနဲ့ရုရှားအရာရှိတွေကြားဆက်နွယ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့အတွက်တိုက်တွန်းခဲ့တယ်လို့သူ့ကိုတစ္ဆာရှိဖို့ပါမျှော်လင့်ထားကြောင်းသမ္မတထရမ့်အလုပ်ဖြုတ်ပစ်ခဲ့တဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုအကြီးအကဲဟောင်း James Comey ကပြောကြားလိုက်ပါတယ်။၃နိုင်လောက်ကြာမြင့်တဲ့ကြာသပတေးနေ့ထက်လွတ်တော်စုံစမ်းကော်မတီရှေ့မှောက်ကြားနာပွဲမှာ Mr. Comey ကပြောကြားခဲ့တာဖြစ်ပြီးသူဟာအလုပ်မပြုတ်ခင်လတွေအတွင်းသမ္မတနဲ့တရားတွေ့ဆုံပြောကြားမှု၉ချိန်ရှိခဲ့တယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံမှာကြာသပတေးနေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲအမဲရလဒ်တွေကိုစတင်ရေးတွက်နေပါပြီ။မဲပေးခဲ့သူတွေကိုကောက်ခံတဲ့စစ်တမ်းတွေအရဘဲပါတီကမှအပြတ်အသတ်အနိုင်ရမယ်ပုံမရပါဘူး။စစ်တမ်းတွေရလက်ရှိအာဏာရ Conservative Party ကအမှတ်နေရာ314နေရာနဲ့အဓိကအတိုက်ခံ Labor Party က266နေရာရမယ်လို့ကြိုတင်ခန့်မှန်းကြပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်အရကနေဒါနိုင်ငံကို900ကျပ်ချစ်ကြည်ခီးတောက်ရောက်နေတဲ့ဒေါင်ဆန်းစုကြည်ဟာဒီကနေ့တောက်ကြနေမှာကနေဒါခီးစဉ်ကိုအဆုံးသတ်ပြီးဆွေနဲ့နိုင်ငံကိုဆက်လက်ထွက်ခွာတော့မှာဖြစ်ပါတယ်။ငါးရက်ကြာကနေဒါခီးစဉ်အတွင်းကြာတပရင်းနဲ့မနေ့ပိုင်းမှာဒေါင်ဆန်းစုကြည်ဟာကနေဒါဘင်္ဂန်ချုပ်ဒေးဗစ်ဂျွန်စတန်နဲ့တွေ့ဆုံခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာတော့ကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားဆက်ဆံရေးတည်ဆောက်ဖို့ကိစ္စတွေကိုရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဂျူနာခုနှစ်ရက်နေတုန်းကဘိတ်ကနေရန်ကုန်ကိုအသွားပြက်ချခဲ့တဲ့တက်မတော်ပို့ဆောင်ရေးလေယာဉ်ပေါ်ကခီးတဲ့အလောင်း32လောင်းကိုကျက်တပရင်းနေမှာတွေ့ရှိခဲ့ပါတယ်။ပြက်ချလေရင်အစိပ်ပိုင်းတချို့နဲ့ရုပ်လောင်းတွေကိုတနင်္လာရီတိုင်းကြောက်နေမော်ကြေးရွာရဲ့အနောက်ဖက်14မိုင်အကွာလောင်းနုံမျိုးရဲ့အနောက်တောင်ဘက်22မိုင်လောက်အကွာပင်လယ်ပြင်ထဲမှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကမြေပြင်ကနေပြစ်လွတ်တဲ့ပဲ့ထင်းတက်ဒုံးကြီးကိုအောင်အောင်မြင်မြင်ပြစ်လွတ်နိုင်ခဲ့တယ်လို့ KCNA သတင်းဌာနကတောက်ချန်နေမှာကြေညာခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။တောက်ချန်နေမနေ့ဖက်6နာရီကနေ9နာရီထိ VOA အစီအစဉ်တွေကိုလိုင်းနံပါတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.